Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ် January 9ရက်ကြာသပတေးနေ့ည9:00ကနေ 10:00 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 2425နဲ့32တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အထံချက်ဆက်တွေနဲ့ဝါရဖြန့်အထံလွှင့်နေရတာကိုပြန်လည်စတင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်။ပြည်ထောင်နိုင်ငံကသီယိုဇာရီရေးသားတဲ့ရှာလီဟက်တိုမဂဇင်းတက်ကိုအကြမ်းဖက်တိုက်ခတ်ခဲ့တာတစ်နှစ်ပြည့်တဲ့ဒီနေ့မှာပဲပါရီမြို့ကရဲစခန်းကိုတိုက်ခတ်ဖို့ကြိုးစားတဲ့သူတစ်ယောက်ကိုရဲကအသေးပြက်ဖမ်းဆီးလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြေညာပေးသွားမှာပါ။
အခုညဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထဲမှာတော့ထိုင်းနိုင်ငံမှာမူရစင်းနဲ့လက်နက်မှောက်ခိုက်ခိုင်းတစ်ခုကိုဖမ်းဆီးခဲ့ရမှာထိုင်းရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်ခဲ့ပါတယ်
။ဒီအဲ့မှာဖမ်းမိတဲ့ရဲအရာခံဘိုဆေဗီတုံးကြိုက်ပရဆတ်ဆိုတဲ့ဟာကသူ့မှာကကျွန်တော်တို့နိုင်ငံဒီနယ်ဆက်မှာပေါ့နော်။နယ်ဆက်ထဲမှာဒီကာစီနိုလောင်းကစားဝန်းကြီး
ရှမ်းသတင်းစင်အေဒီတာချုပ်ကိုဆိုင်းမိုင်းပြောပြခဲ့တာပါ။တခါရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတော့ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ဘက်ကတိုက်ရင်မှုပါဝင်တပ်သားတချို့ကြဆုံးခဲ့တဲ့အကြောင်းဆက်သွယ်မေးမြန်းချက်နဲ့အတူနာဇီအာဏာရှင်ဟစ်တလာရဲ့ကိုယ်တိုင်ရေးအထုတ်ပတ်တီကိုနှစ်ပေါင်း80ကြာမှာပြန်ပြီးတော့ပုံနှိပ်ထုတ်ဝေခွင့်ရသွားတဲ့အကြောင်းတခါနိုဝင်ဘာလမှာကျင်းပတော့မယ့်အမေရိကန်ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေအကြောင်းကိုနားဆင်ကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့ဒီသတင်းပတ်တဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အထံချက်ဆက်တွေနဲ့မြောက်ကိုရီးယားရဲ့ဝါရဖြန့်အထံလွှင့်နေရတာကိုမနက်ပံပြန်လည်စတင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်ဝါရပြန်တန်လွှင့်မှုတွေကိုတောက်ကြံနေတောင်ကိုရီးယားစံတော်ချိန်မွန်လွဲပိုင်းမှာစတင်မှာဖြစ်တယ်လို့လည်းတောင်ကိုရီးယားသမ္မတအင်တော်ကပြောပါရယ်1950ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့ပေမဲ့ရံပတ်တွေဖြစ်ရှိနေကြတဲ့နှစ်နိုင်ငံကြားဝါရပြန်တန်လွှင့်ချက်တွေကြောင့်ပြီးခဲ့တဲ့နှစ်အောက်တိုဘာလအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းဖြစ်ခဲ့ပါရယ်တင်းမာမှုတွေရောပါစေမဲ့အစီအစဉ်တွေကိုမြောက်ကိုရီးယားနဲ့သဘောတူညီမှုရခဲ့ပြီးနောက်မှာတော့တောင်ကိုရီးယားဘက်ကအထံလွှင့်နေတာတွေကိုရပ်ဆိုင်းခဲ့တာပါမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲကြောင်းမင်းတို့ကကြီးညာချက်ဟာအခုလာထဲမှာသဘောတူညီချက်ကိုအပြင်းထန်ချုပ်ဖောက်ရောက်တယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့အမျိုးသားလွန်ကျွင်းအရာရှိချုတေယန်ကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ကြောင်းဘလူးနေကကြီးညာခဲ့ပြီးတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ရဲ့လွန်ကျွင်းရေးအတွက်အမေရိကန်ကအခိုင်အမာအကောက်အွယ်ပေးသွားမှာဖြစ်တဲ့အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေနဲ့ဆက်သွယ်စကားပြောဆိုခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာပဲကိုရီးယားကျွန်းဆွယ်မှာအမေရိကန်နဲ့တောင်ကိုရီးယားတပ်တွေကိုလည်းတက်လှမ်းထားလိုက်ပါတယ်။
ရှီမင်းနိုင်ငံမှာရှိတဲ့အီရန်တန်ရုံးကိုဆော်ဒီအာရေဗျရဲ့လေကြောင်းတိုက်ခိုက်မှုမှာတမင်တက်တက်ပြစ်ခတ်ခဲ့ကြောင်းဆွဆွဲပြီးဆော်ဒီနိုင်ငံကတင်သွင်းကုန်တွေအလုံးကိုအီရန်နိုင်ငံကပိတ်ပင်လိုက်တဲ့အတွက်နှစ်နိုင်ငံကြားတန်တမာရေးတင်းမာမှုတွေလည်းပိုမိုကြီးထွားလာခဲ့ပါတယ်။ရှီမင်းနိုင်ငံဆာနာမြို့တော်ကတိုက်ခိုက်မှုဟာတန်တမာလုပ်ငန်းတွေကိုအကာအကွယ်ပေးရမယ့်နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့လှုပ်ရက်ဖြစ်တယ်လို့လည်းအီရန်နိုင်ငံသားရေးဌာနပြောခွင့်ရသူဟူစိန်ဂျဗာအန်ဆာရီကပြောဆိုခဲ့တဲ့အကြောင်းနိုင်ငံပိုင်ရုပ်မြင်သံကြားကဖော်ပြခဲ့ပါတယ်။တန်ယုံအဆောက်အုံနဲ့ပျက်စီးမှုနဲ့ဝန်ထမ်းတွေထိခိုက်နှင်နာမှုအတွက်ဆော်ဒီအာရေဗျနိုင်ငံကတာဝန်ယူရလိမ့်မယ်လို့လည်းပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့ကြေညာချက်ထဲမှာတော့ထိခိုက်ဒဏ်ရာရသူတွေထဲမှာဘယ်သူတွေပါတယ်လဲ၊ဘလောက်အထိထိခိုက်မှုတွေရှိတယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။စာနာမျိုးတော်ကမျက်မြင်တွေ့သူတွေကတော့အီရန်တန်ယုံမှာတည်တာတဲ့ထိခိုက်ပျက်စီးမှုတွေမတွေ့ရပဲကြောက်တုံးနေတဲ့ဘုံအစအနတွေသာတွေ့ရတယ်လို့ပြောဆိုကြပါတယ်။ရှီမင်းနိုင်ငံမှာအီရန်နိုင်ငံကကြောတောင်နောက်ခံပေးထားတဲ့ဟူသီရှီယာသဘုံတွေကိုတိုက်ခိုက်နေတဲ့တပ်တွေကိုစစ်ကူပေးတဲ့အနေနဲ့ဆော်ဒီကလေကြောင်းထိုးစစ်တွေဆင်နွှဲနေတာဖြစ်ပါတယ်။အီရန်ရဲ့ဆွဆွဲချက်အပေါ်မှာတော့ဆော်ဒီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ဒီကနေ့မှာပဲဆော်ဒီနိုင်ငံကတင်ပို့ကုန်တွေအလုံးကိုတားမြစ်လိုက်တဲ့အကြောင်းအစိုးရအဖွဲ့ကကြေညာချက်ထုတ်ပြန်လိုက်သလိုဆော်ဒီနိုင်ငံမက်ကာမြို့ကိုအီရန်နိုင်ငံသားတွေဖျားဖို့မသွားဖို့ကိုလည်းတားမြစ်လိုက်ပါတယ်ရှင်
။လီဗျားနိုင်ငံနောက်ဘက်မှာထရက်ကားတစ်စင်းနဲ့ပြင်းထန်တဲ့ဘုံပေါက်ကွဲမှုတစ်ခုကြောင့်ရဲတင်တဲ့ညောင်တစ်ခုမှာဒီကနေ့လူ90ထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီထိခဲ့တဲ့ဒဏ်ရာတွေရတဲ့အကြောင်းတာဝန်ရှိသူတွေပြောဆိုခဲ့သလိုဒေသခံသတင်းတွေမှာလည်းဖော်ပြပါဗျာ။ စလီတန်မျိုးကရဲတင်တဲ့ကြောင်းမှာတပ်သားတွေရာနဲ့ချီပြီးစုဝေးနေတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ခဲ့တာပါ။ပောက်ကွဲမှုကြောင့်လူ90ထက်မနည်းသေဆုံးတဲ့အကြောင်းဒေသခံသတင်းတွေမှာဖော်ပြနေသလိုရော်တာသတင်းဌာနကတော့65ယောက်သေဆုံးတဲ့အကြောင်းဆေးရုံနဲ့နှိစက်သူကိုကူကဖော်ပြခဲ့ပါတယ်။တိုက်ခိုက်မှုဟာဘသူလက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ကုလသမဂ္ဂရဲ့လေပြင်းနိုင်ငံကူညီထောက်ပံ့ရေးရုံး UNSMI အကြီးအကဲမာတင်ကော်ပလာကတော့ပောက်ကွဲမှုဟာအသေးခံပုံခွဲတိုက်ခိုက်မှုဖြစ်တဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။ဒီကနေ့ဖြစ်ပွားခဲ့တဲ့အသေးခံပုံခွဲမှုအပေါ်မှာအပြင်းထန်ဆုံးရှုတ်ချတဲ့အကြောင်းနဲ့အချမ်းဖက်ဝါဒတိုက်ဖြစ်ရေးတွေလေပြင်းနိုင်ငံသားတွေအားလုံးအမြန်ဆုံးစုစည်းညီညွတ်ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။
ပြင်းထန်နိုင်ငံကတယောစာရီရေးသားတဲ့ Charlie Hebdo မဂ္ဂဇင်းတိုက်ကိုအစ္စလာမ်အစွန်းရောက်တွေတိုက်ခိုက်ခံခဲ့ရတာတစ်နှစ်ပြည့်တဲ့ဒီနှစ်မှာပဲပါရီမြို့ကရဲစခန်းကိုတိုက်ခိုက်ဖို့ကြိုးစားတဲ့သူတယောက်ကိုရဲကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ရဲစခန်းကိုချင်းကပ်လာသူဟာဓားတစ်ချောင်းနဲ့ကိုယ်ပေါ်မှာလဲဖောက်ခွဲရည်ပစ္စည်းတွေတက်ဆင်လာပုံရပေမဲ့အတုဖြစ်နေတာကိုနောက်ပိုင်းမှာတွေ့ရတဲ့အကြောင်းပြင်းထန်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ရဲတွေကအသေးပြစ်ခတ်ဖမ်းဆီးမခံရမီအစ္စလာမ်ဘာသာဝင်တွေဖျားသခင်ကိုဆုတောင်းတယ်လို့အော်ဟစ်ကြွေးကြော်ခဲ့ပုံရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တေဆုံးသူဘယ်သူဘယ်ဝါဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။ပြီးခဲ့တဲ့နှစ်ထဲ Charlie Hebdo မဂ္ဂဇင်းတိုင်းတိုက်ခတ်ခံရချိန်မှာပြင်သစ်လူထုကိုကာကွယ်ရင်းတေဆုံးခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်3ဦးအတွက်ကျင့်ပါတဲ့အောက်မေ့ဖွဲ့အခမ်းအနားပွဲကိုတက်ရောက်ခဲ့တဲ့ပြင်သစ်သမ္မတ François Hollandeကလက်နက်ကန်ရဲတပ်ဖွဲ့ဝင်တွေအတွက်လုံခြုံရေးဆိုင်ရာလမ်းညွှန်ချက်အသစ်တွေထုတ်ပြန်ခဲ့တဲ့နေ့မှာပဲအခင်းဖြစ်ပွားခဲ့တာဖြစ်ပါတယ်။ရဲရရှိတွေအနေနဲ့အခုကစလို့တာဝန်ချိန်ကုန်ဆုံးချိန်မှလည်းလက်နက်ကန်ဆောင်ခွင့်ရမှာဖြစ်တဲ့အကြောင်းပြင်သစ်သမ္မတကပြောဆိုခဲ့သလိုလက်နက်ကန်လုံခြုံရေးတပ်ဖွဲ့ဝင်အင်အားကိုလည်း 9,000 ထိတိုးမြှင့်ဖို့ကြေပေးခဲ့ပါတယ်။ဒီကနေ့ချင်းပါတဲ့အောက်မေ့ဘွယ်အခမ်းအနားမှာသမ္မတအော်လွန်ကတေဆုံးသူရဲတပ်ဖွဲ့ဝင်တွေအတွက်လွမ်းသူပန်းခွေချခဲ့သလိုအကြမ်းဖက်သမားတွေကိုလိုက်လံချေမှုန်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုလည်းချီးကျူးစကားပြောကြားခဲ့ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ခြားသာပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗြိတိန်ဝန်ကြီးချုပ်အောင်တိုနီဘလဲယာမြန်မာနိုင်ငံမှာရောက်နေပြီးရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပြည်ထောင်စုတော်နာယကသူရာဦးရွှေမန်းတို့နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်။သူရာဦးရွှေမန်းကတော့ဗြိတိန်ဝန်ကြီးချုပ်အောင်ကိုဒီကနေ့မနေ့စင်နိုင်ခွဲကပြည်ထောင်စုတော်အစအဦးအေကမ်းမမှာတွေ့ဆုံခဲ့တဲ့အကြောင်းသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မွန်လွဲပိုင်းမှာတော့ပြည်ထောင်စုတော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးချမ်းရေးကော်မတီရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့နေပြည်တော်လက်တော်ဝန်မှာတွားရောက်တွေ့ဆုံတဲ့အကြောင်းလဲ NLD ပါတီရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။တွေ့ဆုံမှုတွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့သက်ဆိုင်ရာတာဝန်ရှိသူတွေထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံကို၃ချိန်ထက်မနည်းလာခဲ့ဘူးတဲ့ဗြိတိန်ဝန်ကြီးချုပ်ဟောင်းရဲ့အခုချိန်ခီးစဉ်ရဲ့ရည်ရွယ်ချက်နဲ့အစိုးရတာဝန်ရှိသူတွေနဲ့ပါတွေ့ဆုံမှုတွေရှင်းပြဆိုတာကိုတော့အတိအကျမသိရသေးပါဘူး။
တရုတ်နိုင်ငံမှာအစုရှယ်ယာဈေးတွေထိုးကျခဲ့ရခါအယောင်ဝယ်တွေနောက်တစ်ချိန်ရပ်ဆိုင်းခဲ့ရပြီးနောက်မှာပဲဥရောပကဘန်ဒါရီဈေးကွက်မှာလည်းဒီကနေ့အစောပိုင်းဈေးတွေတိတိတသာကျဆင်းခဲ့ပါတယ်။တရုတ်နိုင်ငံကအဓိကစတော့ရှယ်ယာဈေးကွက်တစ်ခုဖြစ်တဲ့ရှန်ဟိုင်းစူပေါအညွန့်ကိတ်မှာဒီကနေ့ဈေးဖွင့်ပြီး14မိနစ်အကြာမှာပဲအယောင်ဝယ်တွေရပ်လိုက်ရပါတယ်။ဈေးပိတ်ချိန်မှာတော့ရှယ်ယာဈေးတွေခုနှစ်တက်သမာ300ခန့်လုံးကျဆင်းသွားခဲ့တယ်လို့ရှန်ဟိုင်းဈေးကွက်လောက်မကြီးတဲ့ရှန်ဇန်စူပေါအညွန့်ကိတ်ကတော့8တက်သမာ300ခန့်လုံးကျဆင်းသွားပါတယ်။ဒါဆိုရင်ဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တွေမှာအယောင်ဝယ်တွေကိုဒုတိယကျင်းရပ်ဆိုင်းခဲ့ရတာပါ။တရုတ်ယွမ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာ3.51ရာခိုင်နှုန်းချဆင်းခဲ့ပြီးပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့အနှိမ့်ဆုံးလဲဖြစ်ခဲ့ပါတယ်။အာရှမှာအဓိကအစုရှယ်ယာဈေးကွက်တွေဖြစ်ကြတဲ့ဂျပန် Nikkei 225အညွန့်ကိတ်ဟာ 1.8 ရာခိုင်နှုန်းတောင်ကိုရီးယားရဲ့ KOSPI အညွန့်ကိတ်က1ရာခိုင်နှုန်းအသီးသီးချဆင်းသွားပါတယ်။ဟောင်ကောင်ဟန်ဆန်အညွန့်ကိတ်မှာ 1.6 ရာခိုင်နှုန်းဩစတြေးလျက S&P ASX 200မှာ2ရာခိုင်နှုန်းနယူးဇီလန်ထိုင်ဝမ်နဲ့တခြားအရှေ့တောင်အာရှဈေးကွက်တွေမှာလဲချဆင်းမှုတွေနဲ့ကြုံခဲ့ရပါတယ်။အာရှတိုင်မှာကျဆင်းမှုတွေကြုံခဲ့ရပြီးတဲ့နောက်ဂျာမနီနိုင်ငံက DAX ဈေးကွက်ဟာလည်းဈေးဖွင့်ပြီးနောက် 3.1 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ပြင်သစ်နိုင်ငံက CAC 40က 2.1 2.5%, Britain နိုင်ငံက FTSE 11က2.3%, Dow နဲ့ S&P Future တို့မှာလည်းအကျနဲ့ကြုံတွေ့ခဲ့ရပါတယ်
။အမေရိကန်မှာတနက်ကိစ္စမှုကိုထိန်းချုပ်ဖို့သမ္မတကအမိန့်ထုတ်ပြန်လိုက်ပြီးရပိုင်းကြံမှာပဲသမ္မတ Barack Obama ကသူ့အစီအစဉ်နဲ့ပတ်သက်လို့လူလူနဲ့ဆွေးနွေးပွဲတစ်ခုကျင်းပပြီးရုံးမြင့်တန်ကြားကထုတ်လွှင့်ပြသဖို့အစီအစဉ်နေပါတယ်။ဝါရှင်တန်ဒီစီမြို့တော်နီး Virginia ပြည်နယ်က George Mason တက်တူမှာဒီကနေ့ပြုလုပ်မဲ့ဆွေးနွေးပွဲမှာတော့ CNN သတင်းဌာနက Anderson Cooper နဲ့အတူပြည်သက်တွေရဲ့မိခွန်းတွေကိုသမ္မတ Obama ဖြည့်ကြားတာကိုတိုက်ရိုက်ထုတ်လွှင့်ပြသသွားမှာပါဒီသတင်းပတ်စောပိုင်းမှာတော့တနက်ရောင်းတဲ့သူတွေနောက်ထပ် license တွေရှောက်ထားဖို့တနက်ဝယ်တဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးဖို့တွေပါဝင်လိုက်နိုင်ရမယ့်စီမင်းသစ်တွေကိုသမ္မတကဖြတ်တန်းခဲ့ပါတယ်2013ခုနှစ်မှာတုန်းကတနက်ကင်ဆာမှုထိန်းချုပ်ဖို့သမ္မတဥပမာရဲ့ကြိုးပမ်းမှုတွေကိုပယ်ချခဲ့ဘူးတဲ့ Republican အမတ်တွေကတော့သမ္မတကလုတ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးဥပဒေအစ်စ်ကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့တနက်ကြောင့်ဖြစ်ရတဲ့အကြမ်းဖက်မှုတွေကိုဟန်တားရမှာလဲဥပဒေအစ်စ်ကအထောက်အကူမဖြစ်နိုင်ဘူးလို့ပြောဆိုခဲ့ကြတာပါတနက်ကင်ဆာခွင့်ထိန်းချုပ်ရေးဟာ American လူလူကြားမှာအကြီးအကျယ်သဘောထားကိုနေတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလလယ်မှာတုန်းက CNN နဲ့ OAC တို့ရဲ့ပူးတွဲလူလူစစ်တမ်းတစ်ခုရစစ်တမ်းထဲမှာပါဝင်သူတွေရဲ့48ရာခိုင်နှုန်းကတနက်ကင်ဆာခွင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ရေးကိုထောက်ခံခဲ့ကြပြီး51ရာခိုင်နှုန်းကတော့လက်မခံကြောင်းသဘောထားတွေအတိအသီးပြခဲ့ကြပါတယ်
ကျေတာယာစစ်ပွဲရုပ်ရှင်ဇာတ်ကားသည့် Star Wars The Force Awakens ဇာတ်ကားရုံတင်တာတရင်သုံးပတ်ပဲရှိသေးတဲ့အချိန်အတွင်းမှာပဲမြောက်အမေရိကတိုက်မှာဝင်ငွေအကောင်းဆုံးဇာတ်ကားဖြစ်နေပြီလို့ Walt Disney Company ကပြောပါတယ်။ဗုဒ္ဓဟူးနေ့အထိဆိုရင်ဒီရုပ်ရှင်ရဲ့လက်မှတ်အယောင်စံချိန်ဟာ2009ခုနှစ်မှာ Avatar ဇာတ်ကားကစံချိန်တင်ထားတဲ့ American Dollar 960.5 သန်းကိုကျော်သွားပြီလို့ Walt Disney Company ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါတယ်။ဒီလိုစံချိန်ချိုးတာဟာကျေတာယာစစ်ပွဲရုပ်ရှင်ဇာတ်ကားကိုနှစ်ချိုက်အားပေးကြသူတွေရဲ့ဆရာထက်သန်မှုနဲ့အဆက်မပြတ်အားပေးတာတွေကြောင့်ဖြစ်ပါတယ်လို့ဆိုပြီးပရိသတ်ကိုလည်းဂျေဇူးတင်စကားပြောထားပါတယ်။ The Force Awakens ဇာတ်ကားဟာအခုချိန်ထိဆိုရင်တကမ္ဘာလုံးကနေရတဲ့အကြမ်းဖက်ဝင်ငွေအမေရိကန်ဒေါ်လာ 1.56 ဘီလီယံရှိသွားပြီဖြစ်ပေမဲ့ Avatar Titanic နဲ့ Jurassic World ဇာတ်ကားတွေစံချိန်တင်ထားတဲ့တကမ္ဘာလုံးဝင်ငွေကိုတော့မမီသေးပါဘူးရှင်။
Direct from Washington, the voice of America,
VOA. ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်ပေးမယ့်သတင်းလာရတာမှာတော့အရင်ဆုံးအင်းဒီချင်းထိုင်းနိုင်ငံဘက်မှမူရစ်နဲ့လက်နက်မှောက်ခုခိုင်းဝင်တွေကိုသက်တေကန်ပစ္စည်းတွေနဲ့အတူဖမ်းဆီးရမိတဲ့အကြောင်းဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမိုင်နဲ့ချင်းအိုင်ခိုင်တွင်မှာမူရစ်စေဝါနဲ့လက်နက်မှောက်ခုအကြီးဆုံးခိုင်းတစ်ခုကလူ၁၀ဦးကိုဒီနှစ်ရက်အတွင်းမှာစိုက်ကြွဆေးပြောင်းပေါင်း6သိန်းနီးပါးတခြားမူရစ်စေဝါတွေနဲ့လက်နက်တွေနဲ့အတူဖမ်းဆီးရမိခဲ့ပါတယ်။အခုလိုဖမ်းဆီးမိတဲ့အထက်မှာထိုင်းရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်နေပြီးအိန်းနီးချင်းနိုင်ငံတွင်လည်းပါဆက်ဆက်မှုရှိနေတဲ့အကြောင်းထိုင်းအာဏာပိုင်တွေရဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အဖြစ်ဆုံးကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကတင်ပြပေးထားပါတယ်ရှင်။
ချင်းမိုင်ခရိုင်မှာတော့ဇန်နဝါရီလ6ရက်နေ့ကဖမ်းဆီးခဲ့ရမှာရဲတပ်ချုပ်တဦးကမောင်းနှင်လာတဲ့ကားမှာမူရစ်စေဝါ 38,000 ကျော်နဲ့အတူလူ3ဦးကိုဖမ်းဆီးခဲ့ပါတယ်။သူတို့တွေဟာတာချီလိပ်ဘက်ကတရုတ်လူမျိုးတဦးထံကနေမူရစ်စေဝါတွေလက်ဆင့်ကမ်းဝယ်ယူခဲ့တာဖြစ်တယ်လို့ထွက်ဆိုခဲ့ပြီးတဲ့နောက်သူတို့ကိုထပ်မံစစ်ဆေးခဲ့ရကနေဇန်နဝါရီလ9ရက်နေ့မှာတော့ချင်းမိုင်ခရိုင်တွင်းကဆန်ဆိုင်မြို့နယ်အတွင်းမှာမူရစ်စေဝါ39,000ကျော်နဲ့အတူလူ10ဦးပါတဲ့မူရစ်စေဝါနဲ့လက်နက်မှောင်ခိုကိုင်းကိုဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။ထိုင်းရဲတပ်ချက်တဦးပါဝင်နေတဲ့မူရစ်စေဝါဖမ်းဆီးရမိမှုနဲ့ပတ်သက်လို့ရှမ်းသတင်းစင်ရဲ့အက်ဒီတာချုပ်ကိုဆိုင်မိုင်ကအခုလိုပြောပါတယ်
။ချင်းတိုင်းမြို့ပေါ့နော် Edition Super Center ဆိုတဲ့နေရာနားလေးမှာဖမ်းမိတယ်။အဲ့ဒါကတော့ကျွန်တော်တို့နိုင်ငံနဲ့နည်းနည်းပတ်သက်ဆက်နွယ်ဒီလေလို့တော့ယူဆရတယ်ခင်ဗျာဒီလိုက်တဲ့တင်းအရာဆိုရင်လေခုမှဒီအဲ့မှာဖမ်းမိတဲ့ရဲအရာခံဖို့စေဘီတုံးကြိုက်ပြဆတ်ဆိုတဲ့ဟာကသူ့မှာကကျွန်တော်တို့နိုင်ငံဒီနေဆက်မှာပေါ့နော်နေဆက်ဖက်မှာဒီကာစီနိုလောင်းကစားဝိုင်းကြီးနှစ်ခုဖွင့်ထားတယ်ဒီ6ရက်နေ့ညနေမနေ့ကညနေသူ့ရဲ့ဒီအိမ်နေညနေတည်ထုတ်လာတဲ့ဒီမြို့ကြီးစေဝါအပြားတတိယရှိစစ်တောင်းပြငါကိုဒီအနာတိုင်းတွေကစူပေါင်းပြီးတော့မှဖမ်းမိတယ်တံခေါက်ဖက်ကိုတင်တင်းဖို့လို့ပြောရခင်ဗျာ
ထိုင်းသတင်းတွေမှာတော့မူရစ်စေဝါတွေကအင်းဒီနာချင်းနိုင်ငံကနေထုတ်လုပ်နေတာဖြစ်တယ်ဆိုပြီးပြောဆိုနေတာပါထိုင်းနိုင်ငံချင်းမိုင်ခရိုင်နဲ့ဆက်ဆက်နေတဲ့ရှမ်းပြည်နယ်အတွင်းမှာလည်းမူရစ်စေဝါဖမ်းဆီးမှုတွေကအများလို့လို့ရှိနေတာပါများသောအားဖြင့်ပိုင်ရှင်မဲ့တွေအဖြစ်ဖမ်းဆီးရမိတာတွေလည်းဖြစ်ပေါ်နေပါဗျ။ထိုင်းနိုင်ငံတွင်ကိုဝင်ရောက်နေတဲ့မူရစ်စေဝါတွေဟာ မြန်မာနိုင်ငံနဲ့ပတ်သက်မှုတွေရှိတယ်လို့ပြောလို့ရပါသလားလို့မေးတဲ့အခါမှာတော့ရှမ်းပြည်တောင်ပိုင်းတပ်မတော်ရှမ်းပြည်နယ်မူရစေဝါတိုက်ချက်ရေးခေါင်းဆောင်ဦးဆိုင်ဟန်ကအခုလိုပြောပါတယ
်ပြောလို့ရတယ်ပြောလို့ရတယ်ကျွန်တော်တို့ဟိုပဲတွေ့ရတဲ့လောက်ကတော့ဒီသုံးလုံးမှုရောဒီစိတ်ပြုံးမှုရောဟိုအဲလိုရှော့ချတာတာတိတိကျကျတာရှော့ချတာတာလည်းမတွေ့ရပါဘူးအဲမျိုးပေါ့နော်ဒါဒီမှုရေးဆေးဝါးနဲ့ပတ်သက်ပြီးတော့ဟိုပဲကောအမြန်မာဖက်ပိုင်းကိုပြောတော့ပေါ့လက်ရှိအစိုးရနဲ့စာပြီးတခိုင်ရစိတိုက်ပွဲပြောပါတယ်ဒီပြည်သားကိုကျွန်တော်တို့ဝိုင်းပြီးလုပ်ရအောင်ကျွန်တော်တို့ဖက်တိုင်းကကိုကြီးပြီးတော့ဟိုပပောင်းပြီးတော့အလုပ်ရအောင်ဆိုပြီးတော့ဟိုအစင်နဲ့ဆိုင်တောင်းဆိုခဲ့ပါတယ်ဒါမဲ့ချင်းလာခဲ့ပါဘူ
းချင်းမိုင်နဲ့ချင်းလိုင်ခရိုင်တွင်းကဖမ်းမိတဲ့မူရစေးဝါးတွေထဲမှာစိတ်ကြွဆေးတွေနဲ့အတူ ice လို့ခေါ်တဲ့မူရစေးတွေနဲ့လက်နက်တွေပါပါဝင်တာပါမူရစေးဝါးတွေနဲ့ဖမ်းမိသူတွေကိုသူတို့ရဲ့ပိုင်ဆိုင်တဲ့အိမ်နဲ့ရွှေတဲ့ပစ္စည်းတွေပိုင်ဆိုင်မှုတွေအားလုံးကိုအာဏာပိုင်တွေကသိမ်းဆီးခဲ့ပါတယ်သူတို့တွေဟာမူရစေးဝါးရောင်းဝယ်မှုတွေနဲ့ရရှိတဲ့ပိုင်ဆိုင်မှုတွေဖြစ်တာကြောင့်သိမ်းဆီးခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်ကုလသမဂ္ဂမူရစေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေး UNODC ကထုတ်ပြန်တဲ့မူရစိတ်ကြွစေးသုံးဆမှုဆိုင်ရာအစီရင်ခံစာမှာတော့အရှေ့နဲ့အရှေ့တောင်အာရှမြောက်အမေရိကမှာစိတ်ကြွစေးအဖမ်းဆီးတဲ့အများဆုံးဖြစ်ခဲ့တဲ့အကြောင်းတွေဖော်ပြထားပါတယ်။အာရှမှာသုံးဆမှုနှုန်းများလာတဲ့စိတ်ကြွစေးပြားတွေအတွက်အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့တရုတ်မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကနေအထူးအခြေပြုပြီးတော့ထုတ်လုပ်နေတာဖြစ်ကြောင်းကိုလည်း2014ခုနှစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်ရှင်။
မအေးမပြောပြခဲ့တာပါရှင်အခုရခိုင်ပြည်နယ်တိုက်ပွဲအခြေအနေဘက်ကိုလည်းပြောပြပေးပါဦးမယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာရခိုင်လက်နက်ကင်တပ်နဲ့မြန်မာတပ်မတော်တို့ကြားဒီဇင်ဘာလ20ရက်က28ရက်နေ့ကစပြီးတော့တိုက်ပွဲပေါင်း15ကြိမ်ဖြစ်ခဲ့ပြီးမြန်မာတပ်မတော်ဘက်ကတပ်ရင်းမှုတူအပါအဝင်တပ်သားတချို့ကြဆုံသွားတယ်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်ရခိုင်လက်နက်ကင်တပ် AA အဖွဲ့ဘက်ကကြဆုံသူ3ဦးရဲ့အလောင်းတွေနဲ့လက်နက်ခဲယမ်းတချို့စားနပ်ရိက္ခာတွေနဲ့စခန်းတချို့ကိုသိမ်းဆည်းရမိပြီး AA တပ်ဖွဲ့ဝင်တွေစုခွာနေပြီလို့လည်းမြန်မာတပ်မတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာဒီဇင်ဘာ28ရက်နေ့ကစတင်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကြောက်တော်နဲ့အနီးအနားဒေသရင်းကတည်ငြိမ်ရေးအခြေအနေတွေကိုကြောက်တော်မြို့နယ်ကိုစားပြုပြည်နယ်လွှတ်တော်အမတ်ဦးစောငင်းကိုမတ်တိန်ကြီးထိုက်ဆက်သွယ်မေးမြန်းတာမှာဒီကနေ့ထိတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့အခုလိုစပြီးတော့ဖြေကြားခဲ့ပါတယ
်လက်ရှိအခြေအနေကတော့ကျွန်တော်တို့သတင်းကြားသလောက်ဆိုလို့ရှိရင်လက်ရှိအခြေအနေဒီဒါဖြစ်ခါဖြစ်နေပါတယ်ခင်ဗျာဟုတ်ကဲ့
ဒီဒေတာရင်းအခြေအနေဘယ်လိုရှိပါလဲလူတွေစိတ်ကြောက်ထွက်ပြေးတာလားကြောက်ပြီးတော့ရှောင်နေကြတာလားရှင်အခြေအနေဘယ်လိုရှိပါလဲ
အတိအကျတော့ဗျာကျွန်တော်တို့ကြောက်တော်များဦးမင်းများဒီကနေပေါ့တစ်ဖက်တစ်ချင်းကဟိုစိုးရိမ်မှုပုံမှန်မှုတွေရှိနေကြတယ်။ဘာကြောင့်လဲဆိုတော့ညာဘက်ဆိုလို့ကြည့်ပြီးမထွက်ဘူးဗျာ။အဓိကပေါ်တာဆင်းမှာတော့ဘာလို့အရင်ကြောက်နေကြတယ်။အဒီကောမှလည်းကျွန်တော်ကပြောပါတယ်။အဲ့လိုကြီးမစိုးရိမ်မလွန်ပါနဲ့ဘာညာပေါ်ဒါမဲ့ဒီလကံဒီကကြတော့ဘယ်လိုဖြစ်မလဲဆိုတော့ညာဘက်ကြီးဟိုဆက်တဲ့ခါကျလို့ဒီပေါ်တာဖက်မှာတော့ဘာလို့တချို့ပေါ့တချို့ကြည့်ရတယ်မှလည်းပေါ်တာဖက်တာတော့ဘာလို့ကြတော့ကျွန်တော်တို့ကသတင်းရတယ်လေ။ဒီဒီဘုံမှာမူတည်ပြီးတော့ကျွန်တော်တို့ကလည်းဟိုတိတိကျကျကျွန်တော်တို့ဟိုဘယ်လိုခေါ်မလဲပေါ်တာဆွဲတာတော့ဘာလို့ကျတော့အဲ့လိုမျိုးဖြစ်စီကင်မှုဟိုနှစ်ဖက်နှုတ်တစ်ဖက်ကြာ NC ဒီစနစ်ဖြစ်တဲ့ကြံစည်ဒီမှာကျတော့ဒီဒီကျတဲ့ခါကျတော့ဒီမှာကျတော့ဒီတို့ကလည်းရခိုင်ပြည်နယ်ပါဒါတဲ့တခုအနေနဲ့ဒီတို့လူချင်းလည်းဒီအစိုးရအပေါ်မှာလည်းအစိုးရအပိုင်းကလည်းဟိုဘယ်လိုပြောရမလဲဒီကမှာရခိုင်ပြည်အပေါ်မှာဟိုကြည့်ကြုံဝင်ရောက်တယ်လို့ထင်ပြီးတော့အဲ့တော့လည်းတကယ်တဲ့ပုံမှာလဲရှိရတယ်ဒီပုံမှာပြည်သူကြတော့ကျွန်တော်တို့လက်တော်ကိုယ်စီအနေနဲ့ရောပြည်သူတွေအနေနဲ့ရောစိတ်မကောင်းပါဘူးအားရရင်မို့ပြည်သူတွေကတော့စိတ်ဝင်ဖိနှိပ်မှုတွေရုပ်တရက်ရှိနေသေးပါခင်ဗျာ
စစ်ရှောင်နေရတဲ့အရေးအတွက်ပေါ့နော်ဆရာတို့သိရသလားဘယ်လောက်လောက်ဖြစ်နေပြီလဲရှင
်စစ်ရှောင်ကတော့ကျွန်တော်တို့မြောက်ဦးတဲ့တောက်တော်ရဲ့ပေါင်းလိုက်လို့ဆိုလို့ရှိရင်300ကျော်တော့ပါပြီခင်ဗျာ
သူတို့အတွက်အကူအညီတွေရောဆရာတို့ဘယ်လိုစောင့်ရှောက်ပေးနေရပါလဲ
အဲကျွန်တော်တို့ဘကအကူအညီတွေကြတော့ဒီမှာဒီသခင်တွေကကျွန်တော်တို့ဒီဒေါ်လာပိုင်းနဲ့လူကနာတွေရှိတယ်အဲနောက်ပြီးတော့ဟိုမနေ့ကဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်ကဝန်ကြီးဦးကျော်သိန်းကိုယ်တိုင်လာပြီးတော့ပြည်သူထောက်ခံတာတို့ဟိုပြည်ရောချမ်းမိုင်းဌာနကပြည်သူပြည်မှုကိုယ်တိုင်လာပြီးတော့ပြည်သူထောက်ခံတာလေးတွေတော့ရှိပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်ပြောတော့ကတနည်းစားနေုံနဲ့အဝဲတစ်သေးဝဲနေုံနဲ့မပြီးပါဘူးသူတို့ရဲ့ပြည်ရဲ့ချမ်းမိုင်းကလေးတွေရဲ့ပြည်ရဲ့ချမ်းမိုင်းတွေကအစားအကုန်လုံးပြည်ဝဲတွေကအစားဒီကိစ္စနာပေါ်မှာဟိုလိုက်ပြီးတော့ဝင်ပါနေတဲ့ခါကျတော့ဒီကိစ္စလေးတွေကလည်းကျွန်တော်အေးချင်ဖြစ်ဖြစ်ရှင်ပါတယ်ခင်ဗျာ
ဒီတိုက်ပွဲတွေကြောင့်မလို့ဒေတာရင်းစီးပွားရေးနှောက်နှေးသွားတဲ့အနေအထားပေါ့နော်ဘာတွေများတွေ့ရပါလဲရှင်ဆရာ
အာသိရှိတာပေါ့ခင်ဗျာသိရှိတာပေါ့ဘာဖြစ်လဲကြားလို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာရှိတဲ့နေတောင်သူတွေက ဟိုဖြစ်ပြီးဝါတို့မိပြီးလုကန်စားဆောင်ရတယ်အခုကြတော့စပားကြီးချင်းနေဖြစ်တယ်စပားကြီးပြည့်ချင်းမှာစပားကြီးတို့မရဘူးဒီတော့တောင်တင်းမှာဆိုပေမဲ့အဲ့ဒီမှာရှိတဲ့မြေခွဲတွေမှာစပားနေပင်တာတို့ရာခင်းလုတာတို့နော်ဖြေခင်းလုတာတို့အဲ့ဒါလေးတွေရှိတယ်ဟိုအဲ့ဒါတွေကိုအကုန်လုံးဟိုဖြစ်ပြီးတော့ဟိုတောင်သူတွေကနော်ယာသူတွေကအကုန်လုံးခုလိုမရတယ်စစ်ချောင်းတော့စီပြိုင်းစစ်ချောင်းစစ်ချောင်းတော့ဒီအဖြစ်ဟိုဒီမှာခုလိုမြင်ရတာကြတော့သူတို့ရဲ့စီးပွားရေးလူမျိုးကိစ္စတွေအားစားကျွန်တော်တို့အများကြီးနာမည်မှုကျင့်ကြံမှုတွေဆုံးချမှုတွေရှိနေပါတယ်ခင်ဗ
ျနောက်တစ်ခုကတော့ဟိုမနှစ်တုန်းကတော့ဒီ AA နဲ့ပတ်သက်လို့ဆိုပြီးတော့ဟိုလူတချို့ဖမ်းပြီးတော့ဟိုတရားစွဲခံရတာတွေစစ်ဆေးခံရတာတွေရှိပါတယ်အခုရောဒီအဖမ်းအစည်းတွေပါညာဆရာတို့ကြားရပါလားရှင
်ဟာအခုကတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မကြားသေးပါဘူးကျွန်တော်တို့ AA နဲ့ဟိုမြန်မာတက်မတော်နဲ့ဖြစ်နေပါကျွန်တော်တို့ဒီတီချောင်းစပစိတ်မှာဖြစ်နေပါလေကျွန်တော်ကိုယ်တိုင်တော့ပါတယ်အဲ့ဒီမှာကျွန်တော်တို့ view မှုနဲ့လည်းကျွန်တော်တွေ့ပါတယ်တမမှုနဲ့လည်းကျွန်တော်တွေ့ပါတယ်မလိုလားအပြင်နဲ့ဟိုပြည်သူတွေကိုဟိုနော်ဟိုဖန်စီတာမျိုးပေါ့နော်မလိုလားတဲ့ဟိုခေါ်ဆောင်တာတို့ဓာတုခွေးပြင်မှုဆိုပြီးတော့ကျွန်တော်တို့တော့ရောက်တခုတခါဆွေးနွေးပြီးတော့ကျွန်တော်တို့အများကြီးဒီရဟန်းလူစုပေါ်မှာကျွန်တော်တို့ကေတင်ဆောက်ချွန်တာတို့အများကြီးရှိပါတယ်အခုဒီပေါ်မှာလည်းကျွန်တော်တန်တရားဖြစ်နေတယ်သူ့ရင်မကင်ဖြစ်နေတယ်ပါကြောင့်လေဒီတော့ဒီသိပြီးတာနဲ့သူနဲ့ဘယ်လိုပတ်သက်လဲဆိုပြီးတော့ဟိုအဲ့လိုမျိုးအရေးကြီးတဲ့အပိုင်းတွေကိုရှင်းလာမှာကိုကျွန်တော်အနေနဲ့အခုတတိကျတော့သုံးရမိပါတယ်ခင်ဗျာ
၆တော်မြို့နယ်ကိုစားပြုပြည်နယ်လွှတ်တော်အမှဥစောငိန်ကိုမတ်သိန်ကြီးထိုက်ဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်ရခိုင်လက်နက်ကင်တပ် AA ကိုမြန်မာအစိုးရတပ်ဖက်ကတိုင်းရင်းသားလက်နက်ကင်တပ်တစ်ခုအနေနဲ့အတိမတ်မပြုဘဲအပြစ်ရရေးမှာပါဝင်ဖို့ညှဉ်းဆန်းထားတာလည်းဖြစ်ပါတယ်မကြခင်မှာနိုင်ငံတကာသတင်းလွှာနှစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကမ်းကိုဖိတ်ခေါ်ပါရစေ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်ပြည်နယ်သူအစိုးရအဖွဲ့သစ်မကြခင်လပိုင်းတွေအတွင်းတက်လာတော့မှာပါအခုလက်ရှိသမရဦးသိန်းစိန်ဦးဆောင်တဲ့ဆွေရောက်ဖွဲ့နဲ့ပြည်ခိုင်ဖြိုးပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်သက်တမ်းတွင်သတင်းမီဒီယာတွေအတွက်သတင်းရယူတဲ့အပိုင်းမှာအခက်အခဲတွေရှိတယ်ဆိုတာသတင်းမီဒီယာသမားတွေကပြောထားပါတယ်လွှတ်တော်အစိုးရအဖွဲ့သစ်တက်လာပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေအတွက်သတင်းရယူပိုင်ခွင့်ပိုင်းမှာပိုပြီးအဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားအခုလာမယ့်စနေနေ့ကျဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါအောင်မယ်။နာဇီကောင်ဆောင်ဟစ်တလာကိုတိုင်သူ့ရဲ့အတွေ့အခေါ်ယူဆတွေကိုရေးသားခဲ့တဲ့ကျွန်ုပ်ဤရုံးကန်စူးစမ်းမှုများလို့အထိပ္ပယ်ရတဲ့ Mike Kaff အထုပ်ပတ်တီစာအုပ်ကိုထုတ်ဝေခွင့်ထပ်မံပိတ်ပင်ထားခဲ့တာမှာ2015ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်သွားပါပြီ။ဒါကြောင့်ဟစ်တလာရဲ့နိုင်ငံရေးရည်မှန်းချက်တွေအတွေးအမြင်မူဝါဒတွေကိုရေးသားထားတဲ့စာအုပ်ကိုနှစ်ပေါင်း80ကြာမှပြန်လည်ထုတ်ဝေခွင့်ရသွားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကဂျူးလူမျိုးတန်းတဲ့ချီကိုတပ်ဖြတ်ခဲ့တဲ့သူ့ရဲ့ဂျူးမုံဒူရေးလောက်ရစာအုပ်ကိုပြန်ပြီးတော့ထုတ်ဝေဖြန့်ချီခွင့်ရသွားတဲ့ကိစ္စဟာဖြစ်သင့်ရဲ့လားဆိုတဲ့အငင်းပွားမှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်ဇလတိကဟုတ်ကတင်ပြထားပါတယ်။မတ်စုမြတ်မောင်ကဆက်ပြီးပြောပြပေးမှာပါရှင်။
ဒုတိယကမ္ဘာစစ်ပွဲပြီးသွားတဲ့1945ခုနှစ်ထဲကနာဇီကောင်းဆောင်ဟစ်တလာရဲ့ Mein Kampf အထုပ်ပတ်တိစာအုပ်ကိုနာဇီဌာနချုပ်ရုံးဆိုင်ခဲ့တဲ့ဂျာမနီနိုင်ငံ Bavaria ပြည်နယ်ရဲ့အစိုးရကပြန်လည်ထုတ်ဝေခွင့်ကိုတားမြစ်ထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတားမြစ်ချက်ဟာ2015အကုန်မှာတက်တန်းကုန်ဆုံးသွားတာကြောင့်စာအုပ်ထုတ်ဝေရေးလုပ်ငန်းတော်တော်များများက Mein Kampf စာအုပ်ကိုပြန်လည်ထုတ်ဝေဖြန့်ချိဖို့ပြင်ဆင်နေကြပါတယ်။ဒီစာအုပ်ဟာမကောင်းဆိုးဝါးတယောက်ရဲ့လောက်ရက်တွေကိုပြန်ပြီးတော့အမှတ်ရစရာဖြစ်စေတယ်လို့ဂျူးလူမျိုးတွေကမြင်ကြပါတယ
် Mein Kampf စာအုပ်ကိုစာအုပ်ဆိုင်တွေရဲ့ပြင်ပောက်တွေမှာမြင်ရမယ်ဆိုတာကျွန်မတွေးကြည့်လို့တော့မရပါဘူးဂုံတိခါညှိုးနှွမ်းစေမှုကိုကာကွယ်တဲ့ဥပဒေတွေနဲ့ထုတ်ဝေခွင့်မရအောင်လို့တားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ဟစ်တလာရဲ့စာအုပ်ကိုဂျာမနီမှာတရားမဝင်စာအုပ်လို့သတ်မှတ်ထားတာမဟုတ်တဲ့အတွက်ထုတ်ဝေဖြန့်ချိမှုကိုမတားဆီးနိုင်ဘူးလို့ဂျာမနီတရားရေးဝန်ကြီးကပြောပါတယ်
Dies zu verbieten.
It's not easy to ban this for copyright.
ဘဝင်ခွင့်ကြောင့်တော့တားဆီးဖို့မလွယ်ပါဘူး။ဒါပေမဲ့အမုန်းပွားမှုကိုအခြေခံတဲ့ရာဇဝတ်မှုမျိုးဖြစ်နေမြင်ရင်တော့ဥပဒေအရဆောင်ရွက်လို့ရပါတယ်။ အမိုးရီးယားကိုအခြေခံတဲ့ရာဇဝတ်မှုတွေဆိုရင်တော့နောက်မှဥပဒေတိုင်စနစ်တကျဆောင်ရွက်သွားမှာပ
ါဟစ်တလာရဲ့အတွေးအမြင်ရည်မှန်းချက်တွေကိုရှင်းရှင်းလင်းလင်းသိရှိပြီးတော့သင်ခန်းစာယူနိုင်ကြဖို့စာမျက်နှာ800ပါတဲ့သူ့ရဲ့စာအုပ်ကိုသေသေးချာချာထုတ်ဝေသင့်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်
Mein Kampf sollte nicht sowas wie eine Bibel sein, sondern
Mein Kampf soll gut, tama janza lu phat lu raw mya baw. Lu mu bi da pinya shin ni, tamai pinya shin ni ye a myin ni go ba the twin tong tat tin ma de. A lu lou ma so yin naw lu ri paw ma ma kaung ne a myin ni hlan twa si ma ma hoh baw.
Austria, Netherlands sa de naingan ni ma raw Hitler ye Mein Kampf sa au go ta myet tha ba de. Israel naingan ma so yin le ma phat tin ne sa au lu tabor tha ja de lo. လေလာနိုင်ဖို့အတိုချုပ်ထားတဲ့စာအုပ်ကော်ပီတွေပဲရပါတယ်။အစ္စရေးပညာရှင်တို့ကတော့ဒီစာအုပ်တအုပ်လုံးကိုဖတ်နိုင်ဖို့လိုအပ်တယ်လို့ယုံကြည်ကြပါတယ်
။ Mein Kampf is an
ဒီစာအုပ်ဟာအရေးကြီးတဲ့စာအုပ်တအုပ်ပါ။ဟစ်တလာကအချိန်တွေအများကြီးအကုန်ခံပြီးတော့ရေးခဲ့တဲ့စာအုပ်ဆိုတော့သူ့ရဲ့စိတ်ကူးအမြင်တွေကိုဖတ်နိုင်ပါမယ်။ဘယ်ကိစ္စတွေကိုစိတ်ကူးအတိုင်းလက်တွေ့လုပ်ခဲ့သလဲ။လက်တွေ့မလုပ်ခဲ့တဲ့ကိစ္စတွေဆိုရင်တော့သိရဖို့အရေးကြီးပါတယ်။သူဘယ်လိုကြောင့်ဒီလိုဖြစ်လာသလဲဆိုတဲ့နောက်ခံကိုနားလည်နိုင်ဖို့ကအရေးကြီးပါတယ်။
သမိုင်းအစ္စရေးလူမျိုးတွေကြားမှာတော့အမြင်တွေကွဲနေကြပါတယ
်။ On the one hand, I'm not thrilled about the fact that mein Kampf
ပြောရခက်ပါတယ်။အမုန်းတရားတွေပါတဲ့ဟစ်တလာစာအုပ်ကိုတစ်ပါလုံးမှထုတ်ဝေနိုင်တော့မယ်ဆိုတဲ့ကိစ္စကိုကျွန်မကတော့စိတ်မလုံရှားပါဘူး။ဒါပေမဲ့တစ်ဖက်မှာကြတော့လွတ်လပ်စွာထုတ်ဖော်ရေးသားနိုင်တာကိုထိန်းချုပ်ဖို့မဖြစ်နိုင်ပါဘူး။တားဆီးတဲ့လို့လည်းမထင်ပါဘူး
။ Mein Kampf စာအုပ်ထဲမှာနာစီကောင်းဆောင် Adolf Hitler ရဲ့အတွေ့အခေါ်တွေသူရဲ့အမျိုးသားဆိုရှယ်လစ်ဝါဒရဲ့အခြေခံသဘောတရားတွေကိုရေးသားထားပါတယ်1923ခုနှစ်တုန်းထုတ်ချဖို့မအောင်မြင်ခဲ့တဲ့ကြိုးပမ်းမှုအတွက်ဘာဗေးရီးယားမှာထောင်ချခံထားရစဉ်မှာမိုင်းကန့်စာအုပ်ကိုဟစ်တလာရေးသားခဲ့တာဖြစ်ပါတယ်ရှင
်မဆူမြန်မွန်ပြပြသွားတာပါအခုအမေရိကန်သမ္မတရွေးကောက်ပွဲဘက်ကိုကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအကျိနဲ့ဆောင်ရွက်နေကြပါပြီဘယ်သူတွေပါဝင်ရှင်ပြိုင်နိုင်ပြီးဘလူတွေဆောင်ရွက်နေကြပါသလဲအမေရိကန်ပြည်ထောင်စုမှာသမ္မတကိုဘလူရွေးချယ်သလဲ VOA ကနေပြီးတော့အခန်းဆက်တင်ဆက်ပေးနေတာမှာဒီကနေ့တော့သမ္မတနေရာအတွက်ဝင်ရွေးခံဖို့ဘလူစတင်ဆောင်ရွက်ရသလဲဆိုတာကိုမအေးတနာကျော်ကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုအတွက်သမ္မတတူရွေးချယ်ဖို့အချိန်ကျလာပြန်ပါပြီဒီနိုင်ငံမှာကလူတို့ကလင်းနှစ်တစ်ကြိမ်သမ္မတရွေးချယ်ကြတာဖြစ်ပါတယ်။သမ္မတတဦးဖြစ်ဖို့ရှောက်ရတဲ့ခီးခက်ခဲကြရှည်လွန်တာပါ။သမ္မတနေရာအတွက်ဝင်ရောက်ရှင်ပြိုင်ဖို့အမှတ်ပုံတင်တဲ့အချိန်ကစလို့သမ္မတဖြစ်တဲ့ကျန်းသစ္စာချင်းဆိုပြီးတဲ့အချိန်ထိတစ်နှစ်အသားလေးကျော်ပါတယ်။ဒါမဲ့လည်းဘယ်သူတွေသမ္မတဖြစ်နိုင်ပါသလဲ။သမ္မတဖြစ်အောင်ဘယ်လိုလုပ်ရပါမလဲ။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်သမ္မတဖြစ်တဲ့ရှင်ပြိုင်မဲ့သူဟာအမေရိကန်နိုင်ငံသားအဖြစ်မွေးဖွားလာသူဖြစ်ရပါမယ်။အနည်းဆုံး35နှစ်ပြည့်ပြီးရပါမယ်။ပြီးတော့အမေရိကန်ပြည်အောင်စုမှာ14နှစ်မကနေထိုင်လာခဲ့သူဖြစ်ရမှာပါ။အဲ့ဒီအရေးချင်းတွေနဲ့ပြည့်မိတယ်ဆိုရင်တော့သမ္မတဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ဖို့ပုံစံနှစ်မဲဆွယ်စီရင်ရေးကော်မတီအတွက်ပုံစံ1တို့နဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်ရမှာဖြစ်ပါတယ်။နောက်ဆက်မှာတော့ပြည်내အားလုံးကမဲပြားမှာကိုယ့်နာမည်ပါဖို့တည်ချလုပ်ရပါမယ်။ဆိုလိုတာကပြည်내အများစုမှာကိုယ့်ကိုထောက်ခံသူတွေရဲ့လက်မှတ်တွေကိုစုဆောင်းရမှာပါ။အဲ့ဒါပြီးရင်တော့အောင်မြင်ပါပြီ။မဲပြားပေါ်မှာကိုယ့်နာမည်ရောက်ပြီဆိုတော့သမရနေရာအတွက်ဝင်ရောက်ရှင်ပြိုင်ဖို့တရားဝင်ကြေညာလိုက်တာပဲဖြစ်ပါတယ်။နောက်ဆက်အနေနဲ့ကတော့ရမုံငွေစရှာရပါမယ်။သမရနေရာမဲဆွယ်စီယုံရီတွေအောင်မြင်မြင်လှုပ်ဆောင်နိုင်ဖို့ငွေအများကြီးလိုတာဖြစ်ပါတယ်ရှင်။
ဒီကနေ့တင်ဆက်ပေးနေတဲ့အမေရိကန်ပြည်ထောင်စုမှသမ္မတကိုဘယ်လိုရွေးချယ်သလဲအခန်းဆက်တင်ဆက်ပေးနေတဲ့ထဲကသမ္မတနေရာအတွက်ဝင်ရွေးခံဖို့ဘယ်လိုစတင်လှုပ်ဆောင်ရသလဲဆိုတဲ့အကြောင်းကြားခဲ့ကြရတာပါနောက်ပိုင်းမှာလည်းဆက်ပြီးတော့တင်ဆက်ဖို့ရှိပါတယ်စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင် VOA အမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် January 9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးတုတ်ကွေးရဲ့နောက်ဆက်တွဲကြံရစ်တတ်တဲ့ချောင်းဆိုးနဲ့အတန်ဝင်တဲ့ဝေဒနာတွေအကြောင်းကျန်းမာရေးကဏ္ဍစီးရင်းနဲ့နိုင်ငံရေးဆက်ဆက်နေတဲ့ဆိုပေမဲ့တရားကဏ္ဍတွေဖြစ်ကြတဲ့အကြောင်းမြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒါကဆက်ရပြီးမှမကြရဘူး။ဒီလိုဆိုချင်တဲ့လက်မဲ့တွေကိုဖွင့်ဖို့လေ
။ရခိုင်ပြည်နယ်အတွင်းစစ်ပွဲတွေချက်ချင်းရပ်ပြီးဖို့တောင်းဆိုနေကြတဲ့အကြောင်းကြောက်တော်မျိုးဒေသခံဆရာဦးစော်ဝင်းရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းစုံလင်ကိုနားဆင်ကြရမှာပါ။ဒီအစီအစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးကဏ္ဍကိုအလှည့်ပေးပါမယ်ရှင်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ရာသီပြောင်းတုတ်ကွေးပြီးဇက်တိုက်ဖြစ်လေရှိတဲ့ချောင်းဆိုးနဲ့အတန်ဝင်နာတွေဘာကြောင့်ဖြစ်ရသလဲဆိုတာကိုတင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာတုတ်ကွေးဗိုင်းရပ်စ်ကြောင့်ဖျားနာပြီးတဲ့နောက်ချောင်းဆိုးတာအတန်ဝင်လာတာတွေဆက်ပြီးဖြစ်နေတာဟာဘာကြောင့်လဲဘယ်လိုကုသပေးနိုင်လဲဆိုတာမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคจตุรมิ้นครับเนี่ยเราမြန်မာနိုင်ငံမှာအခုဒီยาดีเปียงตกกวยဖြစ်တဲ့နေရာမှာတချို့ကတော့လုံးဝကောင်းသွားတော့ဆရာเนาะဒါပေမဲ့တချို့ကျတော့လဲဒီကောင်းသွားတော့လဲနောက်ပိုင်းမှာဒီအတန်ဝင်တာတွေဖြစ်လာတာနောက်ချောင်းဆိုးတာတွေဆက်ပြီးတော့ကျန်နေခဲ့တာတွေเนี่ยပတ်သက်ပြီးတော့ဖြစ်တာအဖြစ်များလားဆရာ
အခုရပ်ပိုင်းကဘာခေါ်မလဲဆိုတော့နည်းနည်းလေးยาดีอ่ะအေးသွားတယ်တကယ်တမ်းကတော့ကျွန်တော်ဗမာစုစုမှာနှာရီယူရဲ့တပူတွေပေါ့တပူတွေကြာမှာနှာခေါင်းနှာပြီးဖြည်းဖြည်းဖြစ်ကြသူဟာကကျွန်တော်ကနှတော်ပြဆိုဝဲရှိသေးတယ်လူရစပြီးတော့နှာရီတခွိခွိကြာတယ်နောက်ချောင်းတခွခွဆိုးတယ်ပေါ့လေအဲ့တော့လူတော်တော်များများအခုဖြစ်နေကြတယ်ကျွန်တော်စီကမ်းမှာရောကျွန်တော်ပတ်ဝန်းကျင်မှာရောနော
်ဟုတ်ကဲ့ဆရာဒီအခုလူအသက်ဝင်သွားတာတို့ချောင်းဆိုးတာတွေကျန်နေတာတို့ကဘာကြောင့်အဓိကဖြစ်ရလဲဆရာ
အဓိကကတော့အေးမိနှာစီချောင်းဆိုးဖြစ်ပြီးတော့ဟာရက်စ်ပိုကနေပြီးတော့ခုခနာထွက်သွားပြီမဲ့လဲအဆုတ်လေးပြုံးလေးရောင်းရောကျန်ခဲ့တာပေါ့အဲ့အဆုတ်လေးပြုံးလေးဆိုအမတန်နူးညံ့တာခုအဲ့ရမုံမွားလေးထိလိုက်တာနဲ့အဲသူကချောင်းဆိုးတာပဲချောင်းဆိုးတာချို့များဆိုနှစ်ပတ်သုံးပတ်ကလည်းချို့၈ပတ်လောက်ထိတော့မပြတ်ဘူး၈ပတ်ဆိုနှစ်လလောက်ထိတော့ချောင်းဆိုးလိုက်ကောင်းလိုက်ဆိုးလိုက်ကောင်းလိုက်လေအဲလိုမျိုးဖြစ်နေတာတွေ့ရတယ်เนาะအဲ့တော့ဒီတော်တော်များများကချို့ဆိုအတန်လည်းဝင်တယ်အတန်ဝင်တဲ့အကြောင်းကတော့ခုန Lerenx လို့ခေါ်တဲ့လေမျိုးပြောင်းတာပေါ့เนาะအဲ့တော့ Lerenxitis ဆိုဆောင်းနဲ့ခေါ်တယ်အဲအဲ့ဒါကလည်းခုန virus ပိုးကြောင့်ပဲဒီကောင်းကနူးညံ့နေတာဆိုတော့အတန်မှာဝင်သွားတယ်ချို့စကားကြောအတန်တော့မထွက်ဘူးဒါပေမဲ့အခုပုံမှန်အဖြစ်တော့ကျွန်တော်ဒါစစ်ပညာလို့ရတော့ဒါတွေဟာသိပြီးတော့ပြင်းပြင်းထန်ထန်ဖြစ်လို့မရှိတဲ့အတွက်ကြောင့်သူ့လိုလည်းပျောက်ပြင်းနိုင်တယ်။သူ့လိုပျောက်ပြင်းနေဆိုတာကတုတ်ကွေးယောဂါအေးမီယောဂါက၄ရက်၅ရက်နဲ့ပျောက်သွားပြီမဲ့ချောင်းဆိုးကျန်ရတော့လူတွေမှာတော်တော်ကတိကောင်ဖြစ်တယ်ပေါ့နော်။ပြန်ပြီးတော့ရက်ခွက်တူရဲ့မိသားစုတွေသွားတဲ့အခါအလုပ်ဝင်ဝင်တဲ့အခါချောင်းတွေညဆိုးဆိုးလူတွေနဲ့စကားပြောတဲ့အခါဆိုးပေါ့နော်။အဲ့တော့ဒါတွေဖြစ်ရတဲ့အကြောင်းကတော့အဓိကကဒီကနေလေပုံရောက်တာ။အဲ့ဒီလေပုံရောက်တဲ့တဖြည်းဖြည်းနဲ့လေပုံတွေထူထဲလာပြီးတော့အနာရင်ကျပ်ပုံစံမျိုးတွေဖြစ်တာပေါ့ကျွန်တော်တို့ခေါ်တာက post inflammatory bronchospasm လို့ခေါ်တယ်အဲ့တော့ဒီရောင်ရမ်းတဲ့အတွက်ကြောင့်ရေပြုံလေးကျင်းကျင်းလာတာပေါ့နော်တက်မတဲတဲ့ဝေဒနာမျိုးလေးပြောလို့ရတာပေါ့ဆိုတော့ဒါကအမောမွှားလေးတွေကတက်မတဲတဲ့အဲ့မှာပြုံလေးပြောင်းနေအဲ့လိုမျိုးဖြစ်တယ်တစ်ခါတစ်ခါကျတော့လေကျွန်တော်ကအစာစားတဲ့အခါမှာဆချင်ပြန်လာပေါ့ acid ကအစာရင်းရဲ့ acid ကပေါ်ပြန်တက်လာဒီ acid ပြန်တက်လာတဲ့အတွက်ကြောင့်လေဒီရေပြုံလေးတို့ဖြစ်နေ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအခုလိုချောင်းဆိုးတာဆက်ကြံနေစေနိုင်တဲ့အနေအထားတွေရှိသလားဆရာ
ဟုတ်လားတော်တော်များများဘယ်လိုတွေမှတွေ့ရလဲဆိုရှင်အဝလုံးနေလူတွေဒီညပဲအိမ်ဟောက်တယ်အဲ့လူတွေကပို့ပြီးချောင်းဆိုးတတ်တယ်နောက်6ဖြည်းစည်းမှုရှိတဲ့အခါမှာပို့ပြီးတော့ဒီချောင်းဆိုးတာကိုပို့ပြီးတာရှိတာပေါ့နော်နောက်တစ်ခုကသွေးသွေးရောဂါရှိတဲ့လူတွေကသွေးကြတဲ့တချို့တောက်နေအဲ့သွေးချတဲ့တချို့ကလည်းဒီချောင်းဆိုးတာကိုပို့ပြီးတော့ဆိုးနေတယ်ပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီအတဝန္ဒာရောဟလာဒီချောင်းဆိုးတာရောဖြစ်လာတယ်ကြံနေတယ်ဆိုလို့ရှိရင်ဆရာကြီးဘလို့ကုသမှုမျိုးတွေလည်းဖြစ်လို့လဲ
အဲ့တော့အနာယူအိတ်ဆက်ဖို့လိုတယ်အဲ့တော့ရေများများတောက်ဖို့လိုတယ်ရေတက်ခန့်ချောက်တဲ့ပြောင်လူတွေကအားတွေချောက်တယ် အဲ့ကြောက်ရက်ပို့ပြီးတော့ချောင်းဆူကပို့ပြီးတော့များတာပေါ့နော်အဲ့လိုချောင်းဆူရဲဆိုရှင်တော်များများတော့အစည်းကောင်းလာပြီးတော့ချောင်းဆူကြောက်စီတွေအကောင်းဆုံးပေးပါပေါ့လာတောင်းတာပေါ့အများစုဆောင်းတွေပေးလိုက်ပေးထားရှိတဲ့စီရော Dextro Method Fan လို့ခေါ်တာပေါ့နော်တကယ်ကတော့အခုပေါ်နေတဲ့ချောင်းဆူကြောက်စီတွေအသိမထီရောက်တာတွေ့ရတယ်အဲ့တော့ဟို coding ပါတဲ့စီတွေကြတော့ချောင်းဆူတာကိုသူက suppression ရပြီးတော့တက်တာတယ်ဒါပေမဲ့ဒါရီလည်းဈေးကွက်ထဲမှာဝယ်လို့အမြဲတမ်းခက်တယ်ဒါကြောင့်ဆို ping ပါတဲ့အတွက်ကြောင့်ပေါ့နော်အဲ့တော့ဒီအခုအများစုကအိမ်ရင်းကုထုံးပေါ့ဗျာရေညာများဆွတ်ပြုတ်ရေညာများတောက်တယ်။နောက်ကရေနွေးတဲ့ကိုကျွန်တော်တို့ပြားရေနဲ့ရှောက်ပြီးပေါ့ဖြော်ပြီးအဲ့ဒါတောက်ကြတာ။နောက်ကရေနွေးပူပူတဲ့ကိုရေငွေ့ကိုရှူတာပေါ့ဗျာပျောက်စီချိန်ကိုရှူတာ။အဲ့ဒါတွေကလည်းကျွန်တော်တို့3D ကိုပျော်စီတယ်ပေါ့။နောက်အဲ့ဒီအတွက်ကြောင့်ကျွန်တော်ကဒီကရေတက်ခန်းကြောက်ကြောင်လည်းရော့ရတဲ့အတွက်ကြောင့်ချောင်းဆူတာပတ်တာစီတယ်ပေါ့။နောက်ချောင်းဆူရတဲ့လက်ချင်ကလည်းပြီးအပြေးလက်ချင်ကလည်းလုပ်ပဲချူးနေတဲ့ချက်ပါချောင်းဆူပတ်တာတယ်။ဆိုတော့ကခုနကပြောတဲ့အလာဂျီပေါ့သူ့ရဲ့အမုံမွားတွေကိုရှောင်ကြတာ။ဖြစ်နေလို့ရှိရင်ဗမာဖြစ်တဲ့ဆီယံကိုပြရဆီယံကလိုအပ်လို့ရှိရင်ပရိစီပါစီတိုက်ပါပေါ့အားလုံးကတော့ပရိစီပါစီတိုက်ဆံမလို့ပါအောင်တော်တော်များများက၄ရက်၅ရက်ဆိုရင်ဒီနာဖေးချောင်းစီကပြောက်သွားတယ်။နောက်ခုကအတန်ဝင်တာနဲ့ချောင်းလူတာဆိုရင်အတန်ဝင်တာကလည်းလည်းပြောက်နေပြီမဲ့ချောင်းလူတာက၈ပတ်လောက်ထိတော့ဆိုးရလို့ရှိခဲ့
ဟုတ်ကဲ့ဆရာအခုလိုဒီအတန်ဝင်တာချောင်းဆိုတာဖြစ်နေတာဆက်ချက်နေတာနဲ့ပတ်သက်ပြီးတော့ရှောင်ရံတွေရောရှိသေးလားဆရာ
အဓိကရှောင်ရမှာတော့အရက်နဲ့ကော်ဖီပေါ့အရက်နဲ့ကော်ဖီစစ်လီတောင်းနေတော့ဒီချောင်းဆိုတာပိုဆိုးပါပဲဒီနာပိတ်ကြနာရှူသေးတွေနှာခေါင်းနဲ့အတင်းထဲတာအဲ့ဒါတွေကလည်းပူပြီးတော့ဆိုးနေတယ်အဲ့တော့အခုဆိုတော့မများကစောင့်နေခေါင်းနေမှာတခါကြမှုတက်နေရပြီပေါ့အဲ့ဒီကိုခုနကဗိုင်းရပ်စ်ဖြစ်တဲ့အေးမိတဲ့အချိန်ကချုပ်သားတဲ့စောင့်တွေကမုံမွားတွေရှိနေတယ်အဲ့ဒါတွေပြန်ချုပ်ပြီးတော့ချောင်းဆိုးဆက်ပြီးအဲ့ဒါတွေလဲပြဖို့လိုတာပေါ့အဲ့တချို့ကတော့ဒီချောင်းဆိုးတဲ့အခါမှာရင်လူသေးတွေလိမ့်ကြတယ်ဗျာအဲ့ဒါတွေကမထိရောက်ဘူးဆိုတာကျွန်တော်ပြောချင်တယ်ဟိုနေပမာဆေးပဲဆိုဖြစ် POC ပဲဆိုဖြစ်နေနေတက်တောင်ဆိုရလို့ယူစာကောင်းယူစာမယ်ဒါပေမဲ့ဒါစီးပညာမှာသက်သေထူထားတဲ့အချက်တွေမရှိဘူး
ဟုတ်ကဲ့ဆရာအဲ့တော့ဒီချောင်းဆူရကဘယ်လောက်အနေထားဖြစ်လာလို့ရှိရင်ဒီစိုးရရတဲ့အနေထားမျိုးဖြစ်နိုင်တာရောရှိလားဆရာ
တခါခါကျတော့လေဒီချောင်းဆူရကနေပြီးတော့တတိယဘုံဝင်သွားတာပေါ့အဲ့ခါကျတော့ကျွန်တော်ကထိခတ်နာပေါ့နှာခေါင်းပိတ်ပိတ်ပြီးတော့အဲဖြစ်တယ်နောက်ကလေပြွန်ရောင်နေနောက်ကနမိုးနီးယားထိကြသွားတာပေါ့ကျွန်တော်တို့အခုအများဆုံးချောင်းဆူရလူတွေကိုကြည့်လိုက်တဲ့ခါကျတော့ပထမတော့နာစီးဆုံးကတော့နှာခေါင်းကနေနာရီတွေထွက်တယ်အဲ့အခုနောက်ပိုင်းနာစီးပြောက်သွားတဲ့ခါကျတော့ဒီနှာခေါင်းနာယူရှုံပြီးပါဇက်ထည့်ရနေအဲဆိုပြီးတော့ဟတ်ထုတ်လိုက်ရတာလေအဲအဲ့လိုမျိုးကြားတဲ့ခါကျတော့ဆရာမေခေါ်က post nasal drip လို့ခေါ်တာပေါ့ဒီနှက်ရည်ဟာနှာခေါင်းကမထွက်တော့ဘဲနဲ့ပါဇက်ထည့်ကိုကျေတင်းနဲ့ကြားပါဇက်ကနေပြန်ထွက်တာပေါ့အဲ့လိုလူတွေမှာပို့ပြီးတော့ချောင်းဆူတာတွေတွေ့ရတယ်အဲ့တော့ဒါမျိုးတွေဆိုလို့ရှိရင်ဒီရက်ထဲမှာကျွန်တော်ကဒီဆေးပြောင်းသွားတာမျိုးတွေရှိတတ်တယ်ဒီချောင်းဆူတာစိတ်ပူညာမရှိပါဘူးလို့ကျွန်တော်ပြောတာပေါ့ဒါပေမဲ့လည်းချစ်ပတ်လောက်ကြားတဲ့ခါကျတော့ကတော်လေးဒုက္ခရောက်တာပါဖြစ်ပြီးအဲ့လောက်ကြီးချစ်ပတ်ကြီးလောက်တော့ဆိုးနေတယ်လို့ရှိတွေ့ရတယ်လေအဲ့တော့ကျွန်တော်ကဒီချောင်းဆိုးတာဘယ်လိုရှိမှအန်တရရှိတယ်ဆိုတော့ဒီတလိပ်တွေကပြက်ခဲလာပြီးအဆင်ပတ်ပတ်အဝါရောင်တွေထွက်လာတယ်လူနာလည်းဖျားတယ်ရင်ဘတ်တွေအောင့်တယ်ကိုယ်လေးရင်လည်းအများကျသွားပြီးနောက်ကချောင်းဟတ်လိုက်လို့တွေးပါလာတယ်ဒါမျိုးဆိုတော့ကျွန်တော်အန်တရရှိတယ်အဲ့တော့ခုနကတကွေးမိပြီးလို့ချောင်းဆိုးတာပဲဆိုပေါ်ပေါ်လေးတော့နေလို့မရဘူးလေဒါတွေများဖြစ်နေလားကွာစောင့်ကြည့်ရအဲ့လိုမျိုးနေထားဆိုရင်တော့နှစ်ပတ်တဲ့ကြော်ပြီးချောင်းဆိုးပြီးဆိုကျွန်တော်သတိထားတော့လိုအပ်ရင်ကျွန်တော်ရင်ဘတ်တက်မှငဲကြည့်လိုက်မယ်ငဲကြည့်လို့ခုနကပြောလို့ပေါ့နမိုနီးယားများဖြစ်သွားပြီလားဟုတ်ကဲ့အဆုတ်တလေးပုတ်တဲ့ရောဂါတွေများဖြစ်နေပြီလားပေါ့အဲ့လိုကနေပဲကျွန်တော်တကီးယားပိုးတတ်တဲ့စီတွေထပ်ပြီးတော့သွားပါလားဆိုရင်ရှိတယ်ဒါကြောင့်ဒီအေးမီနာဆေးချောင်းဆိုးရဲ့အားဒီကအဖြစ်သိပြီးတော့ကြောက်ဆရာမလို့ဘူးဆိုပေမဲ့လည်းခုနအချက်လက်ကြီးတွေ့နေရပြီဆိုရင်တော့ဒါကိုဖြည်းဖြည်းချင်းကုသဖို့လိုတဲ့ပြောင်းဆက်အောင်လည်းပြဖို့လိုတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
သမားဧကနာကိုခုလိုကြာသာပရိနိညာပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်အခုမြမအရေးတုံ့တက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်စစ်နဲ့နိုင်ငံရေးဟာဆက်ဆက်နေတာတွေအများကြီးရှိပေမဲ့တိကျစီတည်ရှိနေတဲ့နယ်ပယ်တွေဖြစ်တဲ့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံ့တက်တင်ပြပေးထားပါရဲ့ရှင်
ပန်းပြီတိဆောက်ရမှာစစ်တပ်ပဝင်းတဲ့ဂန္ဓာကိုပူဇော်မှုကြီးမင်းအောင်လိုင်ကအမွန်အမန်နဲ့တရားစင်ပြီးဇန်နဝါရီလ၄ရက်နေ့ကနေပြည်တော်မှာပြောသွားပါတယ်။ဒါပေမဲ့လူ ठी များတာကအမျိုးသားလွတ်တော်မှာတင်သွင်းထားတဲ့ဥပဒေကြမ်းတွေကိုထောက်ခံတဲ့ကန့်ကွက်တဲ့စသဖြင့်အပြေမပေးဘဲမတုံမလုံငြိမ်းနေတဲ့စစ်တပ်ကိုယ်စားလှယ်တွေကိုလွတ်တော်အပြင်ထွက်ခိုင်းရလိမ့်မယ်လို့ဥက္ကဋ္ဌဖြစ်သူဦးခင်အောင်မြင့်က2023မှာပြောသွားတာဖြစ်ပါတယ်။အမိန်တာကနဲ့စစ်ဘိုးနဲ့နိုင်ငံရေးမစီလျော်တာကိုအမျိုးသားလွှတ်တော်ကတက်ပြီးပြလိုက်တာပါပဲ။ဒါကြောင့်ဗိုလ်ချုပ်မှုကြီးအမိန်ကိုသာနာဂာပြီးတစ္ဆာရှိတဲ့စစ်ဘိုးဟာဒီဗိုလ်ချုပ်မှုကြီးအလွဲသုံးစားလုပ်တာကိုခံရပါလိမ့်မယ်။ အမေနာဂံပြီးစစ်တပ်တက်လုံးယုံကြည်ပါတယ်လို့ကြိုးကြော်ခဲ့တဲ့မြန်မာဆိုရှယ်လစ်ဇန်းစဉ်ကို1988ရောက်တော့ယုံကြည်တဲ့စစ်ဘူးတယောက်မှမရှိတော့ပါဘူးစစ်ဘူးတန်းတံပိုးထားတဲ့အမေနာဂံမှုဟာနိုင်ငံရေးမှာသုံးလို့မရပါဘူးစစ်ရေးနဲ့နိုင်ငံရေးဟာဆက်ဆံနေတာတွေအများကြီးရှိပေမဲ့စစ်ဘူးလူသားစားအားလုံးအစိုးရရန်တရားမှာပါဝင်စရာမလိုပါဘူးတိုင်းပြည်တိဆောက်ရေးဟာစစ်ဘူးနဲ့မတင့်တော်တာကိုမြန်မာပြည်ကိုကြည့်ရင်သိနိုင်ပါတယ်
စစ်မှုထမ်းတသန်းကျော်နဲ့အရန်အား၈သိန်းကျော်ရှိပြီးကမ္ဘာပေါ်မှာအသုံးစည်းအများဆုံးနဲ့အင်အားအကောင်းဆုံးဟာအမေရိကန်စစ်တပ်ဖြစ်ပါတယ်။အမေရိကန်နိုင်ငံရေးစနစ်မှာသမ္မတဟာစစ်တပ်ရဲ့အကြီးအကဲဖြစ်ပြီးသမ္မတကခန့်တဲ့ကာကွယ်ရေးဝန်ကြီးဟာဒုတိယအကြီးအကဲဖြစ်ပါတယ်။သမ္မတနဲ့ကာကွယ်ရေးဝန်ကြီးစစ်မှုရေးရာကိုကျွမ်းကျင်စွာကိုင်တွင်နိုင်ဖို့အတွက်ပူးတွဲစစ်ဦးစီးချုပ်9ဦးပါဝင်တဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ရှိပါတယ်။ပူးတွဲစစ်ဦးစီးချုပ်ရုံးရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဟာအမျိုးသားလူညုံရေးအဖွဲ့ကိုဦးဆောင်တာမို့စစ်ကောင်းဆောင်ပိုင်းဟာနိုင်ငံရေးနဲ့အမြဲတမ်းထိတွေ့နေပါတယ်။လက်နက်ကိုင်အဖွဲ့ဟာနိုင်ငံတည်ထောင်ကြတဲ့အဓိကအခန်းကပါဝင်ပေမဲ့ဒီမိုကရေစီကိုလေးစားတာမို့အမေရိကန်မှာစစ်တပ်ကဦးဆောင်တာမျိုးမပေါ်ထွက်နိုင်ခဲ့ပါဘူး
။အမေရိကန်စစ်တပ်ဟာနိုင်ငံရေးမှာဩဇာအရှိန်အဝါမရှိပေမဲ့စစ်အင်အားအလွန်ကြီးမားတဲ့စစ်ဗူဒန်တပ်ဖြစ်ပါတယ်။အပြစ်ကင်းစင်တဲ့စနစ်မဟုတ်ပေမဲ့တရားဥပဒေကိုလေးစားတာကြောင့်စစ်အာဏာရှင်စနစ်ပေါ်ပေါက်တိုင်ဖို့အခွင့်အလမ်းမရှိပါဘူးစစ်မှုရေးရာမှာကွန်ဂရက်လွတ်တော်ရဲ့သဘောတူချက်ရယူရမယ့်ကိစ္စတွေရှိပါတယ်အုပ်ချုပ်ရေးနဲ့ဥပဒေပြဋ္ဌာန်းကစစ်တပ်ကိုထိန်းထားနိုင်မယ့်အခြေအနေရှိပါတယ်မြန်မာပြည်မှာတော့တရားဥပဒေကအဓိကမဟုတ်ဘဲလူပုဂ္ဂိုလ်ကအဓိကဖြစ်နေပါတယ်ဥပမာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ဟာအနားယူသွားတာတောင်နိုင်ငံတော်စည်းကမ်းနဲ့နေပြည်တော်မှာရာသက်ပန်စံမြနေတဲ့အတွက်နိုင်ငံရေးခေါင်းဆောင်တွေကသူ့ကိုဥတိုက်နေရပါတယ်။အာဏာရှင်ဘရင်စနစ်ရဲ့လုံရိပ်ကမထွက်နိုင်သလိုဖြစ်နေပါတယ်
။စစ်တပ်ဟာတပ်ပိုင်းဆိုင်ရာကိစ္စအားလုံးကိုလွတ်လပ်စွာစီမံခန့်ခွဲစီရင်ဆောင်ရွက်ပိုင်ခွင့်ရှိပြီးကာကွယ်ရေးဦးစီးချုပ်ဟာလက်နက်ကင်တပ်ဖွဲ့အားလုံးရဲ့အကြီးအကဲဖြစ်တယ်လို့အခြေခံဥပဒေပုံမှန်20မှာဖော်ပြပါတယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အဆိုပြုထောက်ခံချက်နဲ့ကာကွယ်ရေးဦးစီးချုပ်ကိုသမ္မတကခန့်ထားနိုင်တယ်လို့ပုံမှန်342ကဆိုတာမို့စီရေးကိစ္စမှာဒီကောင်စီဟာအမြင့်ဆုံးအာဏာပိုင်အဖွဲ့လူဖြစ်နေပါတယ်။တိုင်းပြည်အခြေအနေမကောင်းလို့အရေးပေါ်ကာလပြတ်ထန်းရမှာကာကွယ်ရေးဦးစီးချုပ်ဒူဦးစီးချုပ်ကာကွယ်ရေးဝန်ကြီးနဲ့ပြည်ထရေးဝန်ကြီးတို့နဲ့သမ္မတညှိနှိုင်းပြီးထုတ်ပြန်ကြေညာနိုင်တယ်လို့ဆိုပါတယ်။ကာကွယ်ရေးနဲ့ပြည်ထရေးဝန်ကြီးဟာကာကြုတ်ကခန့်ထားတဲ့စစ်ဘူတွေဖြစ်တာမို့ပြည်သူကိုယ်စားလှယ်ကိုဂရုမစိုက်တဲ့စနစ်ဖြစ်ပါတယ်။
စစ်တပ်ရဲ့လုတ်ပိုင်ခွင့်ကိုတိုးချဲ့ရမှာနိုင်ငံတော်လုံခြုံရေးဟာအကြောင်းပြလို့အကောင်းဆုံးကိစ္စဖြစ်ပါတယ်။လုံခြုံရေးအန္တရာယ်ကိုပြန့်နိုင်လေလေစစ်တပ်အသုံးစရိတ်တောင်းလို့ကောင်းလေလေပါပဲ။ဒီနည်းနဲ့တိုင်းပြည်ရဲ့ဒဏ္ဍာရီအားကိုလက်ဝကြီးအုပ်နိုင်တဲ့အတွက်တစ်သိစစ်ဘူဒေါ်လာဗိုလ်ချုပ်တွေပေါ်ထွက်လာတာဖြစ်ပါတယ်။ရွေးကောက်တင်မြောက်ထားတဲ့ပြည်သူ့ကိုယ်စားလှယ်အစိုးရရဲ့လက်အောက်မှာစစ်တပ်ကိုထားတာဟာယနေ့ကမ္ဘာမှာလက်ခံတဲ့ပုံမှန်စနစ်ဖြစ်ပါတယ်။နိုင်ငံတည်ဆောက်ရေးဟာစစ်ဘူလုတ်တဲ့အလို့မဟုတ်ဘူးဆိုတာကိုသဘောပေါက်ဖို့လိုပါလေ။လူညိုရေးအခြေအနေပြင်ပြပြီးအစိုးရကိုအကြံပေးဖို့နဲ့အစိုးရခိုင်းတာကိုလုတ်ဖို့ဟာစစ်ဘူရဲ့တာဝန်ဖြစ်ပါတယ်။ကာကြုတ်ရဲ့ဆုံးဖြတ်ချက်မှာသူမတိတဲ့နိုင်ငံရေးအကျိုးဆက်တွေရှိနိုင်ပါတယ်။စစ်ရေးမဟာဗျူဟာနဲ့နိုင်ငံရေးမူဝါဒရှင်းထွေးသွားလို့စစ်ကောင်းဆောင်တွေညံမမီတဲ့တာရကတွေရှိပါတယ်။ဥပမာ1950ပြည့်လွန်အစောပိုင်းမှာကိုရီးယားစစ်ပွဲအတွင်းအစိုးရမူဝါဒနဲ့ထိတိုက်တွေ့လာတဲ့နာမည်ကျော်ဗိုလ်ချုပ်ကြီးဒေါက်ကလပ်မက်အာသာကိုအမေရိကန်သမ္မတဟယ်ရီထရူမန်ကယာဒူးကဖေရှားလိုက်တဲ့ဖြစ်ရာဟာစစ်ဘူနဲ့နိုင်ငံရေးကိုခွဲခြားရမှာအထင်ရှားဆုံးဥပမာဖြစ်ပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ကိုခုလိုကြတာပရင်းညပိုင်းမှာတစ်ကြိမ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရရှင်။ VOA American တရဲ့ကြတာပရင်းညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်
855 Yangon Star ID ဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်ရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်ရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်နဲ့ဆွေရတပ်မတော်ကြားတိုက်ပွဲဖြစ်ပွားရာဒေသကကြေးရသား130ကျော်ဟာမြောက်ဦးမြို့နယ်ကဘုံကြီးကျောင်းတွင်မှစစ်ဘေးဒုက္ခသည်ဖြစ်နေခိုးလုံနေကြရပါတယ်။ချင်းပြည်နယ်ဟာခါမြို့ကဒုက္ခသည်တွေထောင်နဲ့ချီပြီးလက်မှတ်ပေါ်ထွက်ဆန္ဒပေါ်ထုတ်ကြတယ်ဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းမူဆယ်နဲ့ကုတ်ခိုင်ခရိုင်တွင်မှလက်နက်ကင်အဖွဲ့အစည်းတွေကဒေသခံတွေကိုဖမ်းဆီးပြီးတပ်သားတစ်စုစောင့်နေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါ။
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားရာသီတာကကြေးရွာသား130ကျော်ဟာမြောက်ဦးမြို့နယ်ကကြည်ရပြင်ဖုံတော်ကြီးကျောင်းနဲ့ဇေတီတောင်ဖုံတော်ကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်အဖြစ်ခိုးလုံနေကြရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကနေအခုထိတိုက်ပွဲဖြစ်ပွားနေတဲ့ဒေသဖြစ်တဲ့မြောက်ဦးမြို့နယ်တန်တရာကြေးရွာနဲ့တောက်တော်မြို့နယ်ဘာအီကြေးရွာတွေကကြေးရွာသားတွေကနေစစ်ဘေးတိမ်းရှောင်လာနေခဲ့ကြတာပါစစ်ပြေးဒုက္ခသည်တွေကိုကြေးရွာသားတွေကယာယီကူညီစောင့်ရှောက်ထားပြီးဝန်လက်ဖောင်ဒေးရှင်းနဲ့တခြားလူမှုအဖွဲ့အစည်းတွေကသူတို့ကိုအကူအညီပေးဖို့လှုံ့ဆော်နေကြတယ်လို့သိရပါတယ်။ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြား2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကတည်းကကြောက်တော်မြို့နယ်ရမ်းချောင်းနဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွေမှာတိုက်ပွဲတွေဇက်တက်ဖြစ်ပွားနေတာပါ
တဘာဝပေးတန်တင်ခံကြရတဲ့ဟာခါမြို့ကဒုက္ခတွေတွေပြန်လည်နေရချထားမှုအစီအစဉ်အတွက်အစိုးရရဲ့အင်ညာတိဆောက်လို့ရေးစီမံကိန်းအပေါ်မြင့်နှံ့မှုတွေကြောင့်စနဝိုင်လ9ရက်နေ့ကဒုက္ခတွေထောင်ချပြီးလမ်းမပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဆန္ဒထုတ်ဖော်သူတွေဟာတစုတစည်းတည်းနေထိုင်ဖို့ဒုက္ခတွေတွေနေထိုင်တဲ့လမ်းရေမြောင်းကောင်းမွန်စွာလုပ်ပေးဖို့ဒုက္ခတွေတွေအတွက်မြေကွက်ချပေးပြီးအိမ်ဆောက်ပေးဖို့စတဲ့အချက်တွေကြိုးကြော်တောင်းဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းတုန်းကမြေပြိုခဲ့ကြတာကြောင့်ဟာခါမြို့နယ်ကအိမ်ထောင်စု930ကျော်ဟာဒုက္ခတွေစကား5ခုမှခလုံးနေရပြီးအဲ့ဒီထက်ကအိမ်ထောင်စု400ကျော်ကိုအစိုးရကနေအိမ်ဆောက်ပေးမှဖြစ်တယ်လို့ဂျန်နဲ့တုံးထောင်ကျော်ကိုတော့မြေကွက်ပေးပြီးနေအိမ်ဆောက်လုပ်ဖို့အတွက်ကုန်ကြစိတ်ချပေးဖို့ချင်းပြည်နယ်အစိုးရကစီစဉ်ထားခဲ့တာဖြစ်ပါတယ်
မွန်ပြည်နယ်တံဖြူစီရက်မြို့ကအစ်စ်ပြန်လဲပြုပြင်တိဆောက်ထားတဲ့တေမင်းတမန်မြေထားပြတိုက်ကိုဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဖွင့်လှစ်ခဲ့ပါတယ်။ပျက်စီးနေတဲ့တေမင်းတမန်မြေထားပြတိုက်ကိုမြို့နယ်စီပင်နဲ့တလမွန်ကုမ္ပဏီတို့အကျိုးတူပူးပေါင်းပြီးမတ်လကပြန်လဲပြုပြင်ခဲ့ပါတယ်။ပြတိုက်ထဲမှာတော့တေမင်းတမန်မြေထားလမ်းရဲ့သမိုင်းကြောင်းတွေယထာလမ်းဖောက်လုပ်ခဲ့စဉ်ကရုပ်ထုတွေခင်းကျင်းပြတ်သားထားပါတယ်။ထိုင်းနဲ့မြန်မာနိုင်ငံကိုဆက်သွယ်ထားတဲ့တေမင်းတမန်မြေထားလမ်းကို1942မှ1945ခုနှစ်ထိဖောက်လုပ်ခဲ့ပြီးဖျားသုံးစုတောင်ကြားကိုဖြတ်ကားထိုင်းနိုင်ငံဘန်ပောင်ဘူဒာထိမိုင်ပေါင်း185ကျော်ရှည်လျားပါတယ်
စနဝိုင်လာစနေနေ့မှာကျင်းပမဲ့ပြည်ထောင်စုငင်းချမ်းရင်းညီလာခံမှာနိုင်ငံရေးဆွေးနွေးပွဲကိုတက်ရောက်မဲ့ကိုစားပြုအချို့အစားတွေနဲ့ဆုံးဖြတ်ချက်ရယူမဲ့ရခိုင်နှုန်းတမတ်ချက်တွေကိုပြန်လည်သုံးတက်ပေးဖို့အရက်ဖက်လူဖွဲ့စည်းတွေကတောင်းဆိုထားပါတယ်နိုင်ငံရေးဆွေးနွေးပွဲရဲ့ဆုံးဖြတ်ချက်ကိုတမတော်ကတဘောတူမှဆုံးဖြတ်ရမယ်ဆိုရင်ပြည်သူတွေအားလုံးမျှော်လင့်နေတဲ့စစ်မှန်တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးပွဲဆိုတာဖြစ်လာမှာမဟုတ်ဘူးလို့မြန်မာရေးပူပေါင်းဆောင်ရွက်သူများအဖွဲ့ကတော်ခင်အောင်မာကပြောပါတယ်အယက်ပဲလူအဖွဲ့စည်းတွေရဲ့တဘောထားကို2016ခုဇန်နဝါရီလ9ရက်နေ့မှာထုတ်ပြန်ခဲ့ပြီးအဖွဲ့စည်းပေါင်း130ကျော်ထောက်ခံလက်မှတ်ရေးထိုးခဲ့ပါတယ်
ချမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့တုံခမ်းကျေးရွာသားဥမရစ်တူးကြအသက်30နှစ်ကိုအစိုးရစစ်တပ်ကပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကဖမ်းဆီးသွားရာကနေယနေ့အထိမလွတ်လာသေးလို့မိသားစုဝင်တွေကစိုးရင်ပူပန်နေပါတယ်ကလေးနှုတ်ဦးဖခင်ဥမရစ်တူးကြကိုကချင်လွတ်လပ်ရေးတပ်မတော် KNA စစ်သားဖြစ်တယ်လို့ဖမ်းဆီးဆက်ဆွဲခေါ်ဆောင်သွားခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်အခုလိုဖမ်းဆီးသွားကြတဲ့ကတည်တင်းမကြရတော့တာကြောင့်မိသားစုဝင်တွေကညှဉ်းပန်းနှိပ်စက်မှုနဲ့အသက်အန္တရာယ်စိုးရိမ်နေကြပါတယ်
2015နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာရှမ်းပြည်တောင်ပိုင်းနမ်ကြောင်မြို့နယ်အတွင်းကမဲမတမာမှုတွေရှိနေလို့နေပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံရှမ်းတိုင်းဒေသမှုကရေစီအဖွဲ့ချုပ် SNLD ကတွားရောက်ကန့်ကွက်ပါတယ်ပြီးခဲ့တဲ့9ရက်နေ့တုန်းက SNLD နမ်ကြောင်မြို့နယ်ဥက္ကဋ္ဌလည်းဖြစ်ပြီးတို့လူတော်ကိုစလေလောင်းလည်းဖြစ်တဲ့စိုက်စော်ဝင်းကနေပြီးတော့ထိတွားရောက်ကန့်ကွက်ခဲ့တာပါပြည်ခိုင်ဖြိုးပါတီကပြည်သူ့လူတော်ကိုစေလောင်ဦးထေးလွင်ခေါ်ဦးဒီလုံးကလူတော်ထောက်ကူပြုပတ်ချက်ချက်သိန်းတထောင်ကိုအောင်နိုင်ရဲ့အတွက်သုံးပြုခဲ့ပြီးဂျိုတင်မဲမှလည်းမဲမတမာမှုတွေရှိနေလို့တိုင်တန်းရတာဖြစ်တယ်လို့စိုက်စော်ဝင်းကပြောပါတယ်တရားမှုကိုရှေ့နေတွင်နဲ့လာမဲ့စနေနေ့မှာရုံတက်တရားရင်ဆိုင်တွားဖို့ရှိတယ်လို့လည်းသိရပါတယ်
ခုတရင်လွာတွေကိုဆက်လက်တင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်နယ်ကုတ်ခိုင်ခရိုင်အတွင်းမှာလက်နက်ကိုင်အဖွဲ့အစည်းတွေကဒေသခံတွေကိုဖမ်းဆီးပြီးတပ်သားတွေအတွက်စုဆောင်းနေပါတယ်။ဒီအပေါ်တိုင်းနာစီလုံးညီညွတ်မှုတိုင်းရင်းသားဒေသဖွံ့ဖြိုးတိုးတက်မှုအပေါ်ဘယ်လိုကြရရိုက်မှုတွေရှိလာနိုင်ပါသလဲဆိုတာကိုစိုင်းမင်းကနေစုစည်းတင်ဆက်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကဒေသခံ10ဦး၊ကုတ်ခိုင်မြို့နယ်အတွင်းကဒေသခံ9ဦးကိုကချင်လူလိုက်ရေးတပ်မတော် KIA ကနေပြီးခဲ့တဲ့ဒီဇင်ဘာ28နဲ့29ရက်နေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရှမ်းနီတီကူးပွဲတော်တွားတဲ့ဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားလို့တိုင်းရင်းသားအချင်းချင်းချစ်ကြည်ရင်းနှီးမှုကိုထိခိုက်စေတယ်လို့မူဆယ်မြို့နယ်ရှမ်းစာပေရင်ကျေးမှုကော်မတီတွင်ရင်မှုဆိုင်မြတ်အောင်ကရှမ်းပါတာနဲ့ပြောပါတယ်
ဖန်ဆီးပေးမနဲ့ဟာဆက်ပေးမနဲ့တန်းမတ်ခေါညော့ကမီ16ကော့နဲ
့ဖန်ဆီးသွားတာက28ရက်နေ့နဲ့29ရက်နေ့ကတည်းကရှမ်းနှစ်တကူပွဲကိုသွားတဲ့ပလောင်ဒေတာခန်တွေနဲ့ရှမ်းဒေတာခန်တွေကို KIA ကနေဖန်ဆီးသွားတာအခုထိမလွတ်သေးဘူးရွေးရပွဲတော်သွားနေတဲ့အချိန်ဖန်သွားတယ်ဆိုတော့ဒါဟာမဖြစ်သင့်တဲ့ကိစ္စတခြားလူမျိုးတွေရဲ့ရွေးရရင်ကြီးမှုကိုအလေးမထားဘူးဆိုတာရေရှည်အတွက်တော့မကောင်းဘူးပေါ့ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးကချင်လူလတ်ရေးတပ်မတော် KIA ရဲ့ကုတ်ခံမျိုးဂျာပွန်တိုက်နေမှုဦးပရမန်ကတော့ဖန်ဆီးခေါ်ဆောင်တာမဟုတ်ပဲစီယုံခေါ်ဆောင်တာဖြစ်တယ်လို့ပြောပါတယ
်အန်ရဒန်စီလာလေဒီကရတော့ဟိုဒီကလည်းရှိတော့မသိဘူးလေဒီကလည်းကျောင်းသားလေးအမောင်ကျုပ်ကပေါ်ထားတာပြည်ပါတယ်
တိုင်းရင်းသားလူမျိုးချင်းချင်းတီလူမျိုးလောက်တာဟာတိုင်းပြည်ချစ်ချုံကြစေတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လေးကပြောပါတယ်
ကဲအဲ့လည်းကအဖွဲ့အစည်းတွေကရှမ်းလူငယ်လေးကိုဖမ်းဆီးခေါ်ဆောင်သွားတာတွေရှိတယ်ဒီကိစ္စမျိုးတွေဟာကျွန်တော်တို့မလုံလားအတော့တယ်မဖြစ်တဲ့တော့တဲ့ကိစ္စတွေဖြစ်နေတယ်နောက်တခြားဖွဲ့အစည်းနဲ့တခြားလူမျိုးကိုအဲ့လိုမျိုးခေါ်ဆောင်သွားတာမျိုးရှိကောင်းရှိပါလိမ့်ဦးမယ်အဲ့တော့ကျွန်တော်ဒီလက်နက်ကပဋိပက္ခကိုအဆုံးမသတ်ဘဲနဲ့လက်ပစ်ပယ်ထားမယ်ဆိုကမ်ဘီယာပုံချုံကြပြီးတခြားကိစ္စတွေပါအဆုံးရှုံးမျက်နှာမယ်အနေထားမျိုးရောက်သွားနိုင်ပါလေ
အခုလိုအတင်းအဓမ္မတတ်သားစုဆောင်နေမှုအပေါ်ရှမ်းတိုင်းဒေသဒီမိုကရေစီဖွဲ့ချုပ်နဲ့မူဆယ်မြို့နယ်ရှမ်းစာပေရင်ကျင်းမှုအဖွဲ့တွေကနေအဓမ္မတတ်သားတည်ဆုဆောင်မှုကိုကန့်ကွက်ရှုံချကြောင်းနဲ့ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့ဒီဇင်ဘာလကုန်ပိုင်းကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
ဆက်လက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းမှာရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ပေးဖို့ကြောက်တော်မြို့နယ်ကတန်ခါတော်တွေအပါအဝင်ရခိုင်ပြည်သူတွေကစန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ရင်းချမ်းရေးတောင်းဆိုမှုနဲ့ပတ်သက်လို့မောင်အေးကနေစုစည်းတင်ဆက်ထားတဲ့သတင်းတော်ကိုကြားကြရမှာပါ
ရခိုင်ပြည်နယ်ကြောက်တော်မြို့မှာသင်္ဃာတော်အတင်းနဲ့ဒေသခံတွေကစိုက်ပွဲတွေရှာရှာရဲဖို့ဇန်နဝါရီလ2ရက်နေ့ကဆန္ဒပြတောက်ဆွေရတာနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်သူတူဖြစ်တဲ့ကြောက်တော်မြို့ခံဆရာဇော်ဝင်းကအခုလိုပြောပါတယ်
ဒါကစာရပြန်လို့ရတယ်ဒီလိုဆိုရှယ်မီဒီယာလက်ထက်တွေကိုကျွန်တော်တို့ကျွန်တော်ကအရှင်းရှိရှိရှိရှိ
ကျောက်တော်နဲ့ပလောက်ဝမ်းမြို့နေမှာအစိုးရတက်နဲ့ရခိုင်တက်မတော်အေတို့ပြီးခဲ့တဲ့ဒီဇင်ဘာလ20ခုနှစ်ရနေ့ကစပြီးတိုက်ပွဲတွေဖြစ်ပေါ်နေတာပါဇန်နဝါရီလ3ရက်နေ့ကလည်းစိုက်တွေမြို့ဝင်ကဘာကွင်းမှာမြန်မာစိုက်တက်ကရခိုင်ပြည်နယ်အတွင်းမှာအားအလွန်ကျွမ်းသုံးပြီးထိုးစိတ်ဆင်နေတာတွေကိုရှာရှာရက်တန့်ပေးဖို့သင်္ကြန်တော်တွေနဲ့မြို့ခံတွေကတောက်ဆိုခဲ့ကြပါတယ်မြန်မာနိ
ခိုင်တက်မတော့ဒုစိုက်ဦးစီးရှောက်ဒေါက်တာညိုထွန်းအောင်ကညင်ချင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကရိုးသားဖို့လိုတယ်လို့အခုလိုပြောပါတယ
်ညင်ချင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီခိုင်တက်မတော့အနေနဲ့အောင်လုံးကျန်းသူပါဝင်ခွင့်ရရှိရဆိုတဲ့ပုံမှန်မူတည်ပြီးတော့ရတည်ခဲ့တယ်ဒါမှမဟုတ်ဒီအစိုးရဘက်ကကျွန်တော်တို့ခိုင်တက်မတော့ပုံမှန်သဘောထားကတော့နိုင်ငံရေးရရှန်ထားလိုမှုတွေကိုသူတို့ရဲ့ပြောစကားအရာရောဖန်ပြီးလက်တွေ့လှုပ်ဆောင်ချက်အရာတွေရောကျွန်တော်တို့ပြရတယ်ဖွဲ့ကိုချမ်းပြီးတော့တဖွဲ့ကိုခေါ်သွားမယ်ဆိုတော့အဲလိုမျိုးမယူတာမှုတွေပေါ်မှာတော့ဒီငင်းချင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကတော့ဒီကပို့ပြီးတော့ယူတာမှုရှိဖို့လိုတယ်လို့တော့ကျွန်တော်တို့အနေနဲ့တော့မြင်ပါတယ်
တိုက်ပွဲဖြစ်ပေါ်ဆိုင်ကာလတွေမှာဒေသခံကြေးရွာသားတွေကိုမြန်မာစိုက်တက်ကနေလမ်းပြခွာတာပေါ်တာအဖက်ဖမ်းဆီးတာတွေရှိနေတဲ့အတွက်ဒေသခံတွေနေရက်ကိုဆန့်ခွာပြီးတခြားနေရာတွေမှာလာရောက်ခိုးလိုမှုတွေလည်းရှိနေပါတယ်
ခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ရမှာပါရှင်
။ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားရာဒေသကကြေးရွာသား130ကျော်ဟာမြောက်ဦးမြို့နယ်ကကြည်ရပြင်ဖုံတော်ကြီးကျောင်းနဲ့စေတီတောင်ဖုံတော်ကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်တည်ရင်ပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင
်ထိုင်းနယ်ဇက်ဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်တယ်လို့မိုဘိုင်းဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါလိမ့်ရှင်မနေ့ဖန်တောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်ခုတော့ကြာသပတေးနေ့ညပဲအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မရှင
်မြောက်ကိုရီးယားရဲ့ဒီသတင်းပတ်တဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အသံချက်ဆက်တွေနဲ့မြောက်ကိုရီးယားရဲ့ဝါရပြန်အသံလွှင့်နေတာလေးမနေ့ပံပြန်လဲစတင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ခဲ့တဲ့အကြောင်းဗုဒ္ဓဦးနေ့ကကြေညာခဲ့ပြီးမှပဲတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ရဲ့လုံခြုံရေးအတွက်အမေရိကန်ကအခိုင်အမာအကောက်အွယ်ပေးဆောင်မှာဖြစ်တဲ့အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေနဲ့ဆက်သွယ်စကားပြောဆိုခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။နော်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုရဲ့နောက်ပိုင်းမှာလဲကိုရီးယားကျွန်းဆောင်မှာအမေရိကန်နဲ့တောင်ကိုရီးယားတပ်တွေကိုတက်လှမ်းထားတာပါ။ဆော်ရီအာရေဗျားနိုင်ငံရဲ့ညဘက်လေကြောင်းတက်ခတ်မှုတွေကြောင့်ယမန်နိုင်ငံစစ်နာမျိုးတော်ကအီရန်တန်ရုံးကိုထိမှန်ခဲ့ကြောင်းအီရန်နိုင်ငံရဲ့ပြောဆိုချက်တွေဟာသိပ်မမှန်ဘူးလို့မျက်မြင်တွေ့သူတွေကပြောပါတယ်။အီရန်နိုင်ငံကတော့တမင်သက်သက်တက်ခတ်ခံရတာလို့ဒီကနေ့ပဲပြောဆိုထားပေမဲ့မျက်မြင်တွေ့သူတွေကတော့တန်ရုံးမှာတိရစွာထိခိုက်ပျက်စီးမှုမျိုးတွေမတွေ့ရပဲကြောက်တုံးတွေဘုံးဆန်ဆာနာတချို့လောက်ကတန်ရုံးဝင်းထဲမှာတွေ့ခဲ့ရတယ်လို့ပြောဆိုကြပါတယ်လီဗျားနိုင်ငံနောက်ဘက်မှာထရက်ကားစင်းနဲ့ပြင်းထန်တဲ့ဘုံးပေါက်ကွဲမှုတစ်ခုကြောင့်ရဲတပ်နိုင်ငံတစ်ခုမှာဒီနေ့လူ50ထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီပြီးတော့လည်းထိခိုက်ဒဏ်ရာရရှိခဲ့ကြတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့သလိုဒေသခံသတင်းတွေမှာလည်းဖော်ပြနေကြပါတယ်စလီတန်မျိုးကရဲတင်တဲ့ညမှာတပ်သားတွေရာနဲ့ချီပြီးတော့စူးဝင်နေတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ခဲ့တာပါပောက်ကွဲမှုကြောင့်လူ50ထက်မနည်းသေဆုံးတယ်လို့ဒေသခံသတင်းတွေကဖော်ပြနေတယ်လို့ရိုက်တာသတင်းဌာနကတော့65ယောက်သေဆုံးတဲ့အကြောင်းစေယုံနဲ့နှိစက်သူကိုကူကားပြီးတော့ဖော်ပြခဲ့ပါတယ်ပြည်သူနိုင်ငံမှာတီယိုစာရီရေးသားတဲ့ရှာလီအက်ဘဒိုမဂဇင်းတက်ကိုအစ္စလမ်ဆွေရောက်တီဝင်ရောက်တက်ခတ်ခံခဲ့ရတာတနည်းပြည့်တဲ့ဒီကနေ့မှာပဲပါရီမျိုးတော်ကယက်စကန်ကိုတက်ခတ်ဖို့ကြိုးစားတဲ့သူတယောက်ကိုရဲကအသေးဖြစ်ခတ်ဖမ်းဆီးလိုက်ပါတယ်ယက်စကန်ကိုချင်းကပ်လာသူဟာဓာတ်ချောင်းနဲ့ကိုဘမလဲဖောက်ခွဲပစ္စည်းတွေတက်ဆင်လာပုံရပေမဲ့နောက်ပိုင်းမှာအတူဖြစ်နေတာကိုတွေ့ရတဲ့အကြောင်းပြင်သစ်တာဝန်ရှိသူတွေကပြောဆိုကြတာပါရဲတွေကအသေးဖြစ်ခတ်ဖမ်းဆီးမခံရခင်မှာလည်းအစ္စလမ်ဘာသာဝင်တွေဖျားသခင်ကိုဆူတောင်းတယ်လို့အော်ဟစ်ကြွကြော်ခဲ့ပုံရတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်
ဒီကနေ့ညပဲနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညရဲ့အစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ပြူတွေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်ဖွေရီကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွန်ညိုပ
This program has come to you from the Voice of America, Washington.